Welcome to the Voice of America in Burmese.
Mingla nya ne khe ma shin. VOA Myanmar Wai season ye 2014 khu ne October la 25 ye sine ne nya phe 9 na ya ni 10 na thi season rue go American bi rong su Washington DC ya ni dai ye thol lwin pe ni ba bi. Line to meter 24 25 30 ne 51 to ga ni dai ye phan yu na sin nai ja ba de shin.တော်တော်ရှင်များကျမကြပါရဲ့လားကျမနန်းလာပါအခုညပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ
်ကျမကတော့ဆုမြတ်မော်ပါရှင်ဆီးရီးယားနိုင်ငံကော်ဘာနီမြို့ကိုကာကွယ်ဖို့ဆီးရီးယားကတပ်တွေနဲ့ဆီးရီးယားလွတ်မြောက်ရေးတပ်တွေပူးပေါင်းတိုက်ကြမယ်လို့တူရကီသမ္မတကပြောပါရယ်အီရန်နိုင်ငံမှာတော့လွန်ခဲ့တဲ့9နှစ်ထဲကတေးတန်ချခံထားရတဲ့အမျိုးသမီးကိုလူ့အခွင့်အရေးအဖွဲ့တွေပန်ကြားနေတဲ့ကြားကပဲဒီကနေ့ကြိုးပေးကွက်မြတ်လိုက်ပါရယ်ဒီလိုသတင်းတွေကိုမတ်အင်ဂျင်နိုင်နဲ့ကြီးညာပေးပါမယ်ရှင
်ကောင်းပါပြီဒီကနေ့နားဆင်ရမှာတော့ရခိုင်ပြည်နယ်တောင်ကုန်းမှာ2012ခုနှစ်ကဖြစ်ပွားခဲ့တဲ့ပဋိပက္ခတွေအတွင်းဖမ်းဆီးခံရတဲ့လူတွေနဲ့ပတ်သက်လို
့24ရက်နေ့ကအပြစ်အမိန်ချတဲ့နေရာမှာသူကနေမိဆောင်34လူဖြုတ်ပြီးတော့ဥပမာသူက25နဲ့အပြစ်ပေးလိုက်တာကိုတွေ့ရပါတယ
်ရှင့်နေဦးတင်အောင်ပါရှင်အပြည့်စုံကိုမကြခင်ကြားကြမှာပါဒီနောက်မှာတော့ပြည်တွင်သတင်းသဘုံနဲ့အတူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ blogger တွေပြောသမျှမတူရာလေးတွေနဲ့ဒုတိယပိုင်းနိုင်ဝက်မှာတော့ဦးကျော်စန္ဒရဲ့တိုက်ရိုက်လေးလိုင်းအစီအစဉ်တွေကိုနားဆင်ရမှာပါအခုပထမဆုံးစနေနေ့ညပိုင်း VOA ကနေနောက်ဆုံးရထားတဲ့ထိတ်တန့်သတင်းတွေကိုမဆုမြင့်မွန်နဲ့မအင်ဂျင်နိုင်တို့ကကြီးညာပေးပါမယ်ရှင
်ဆီးရီးယားနိုင်ငံကော်ဘာနီမြို့ကို Islamic State စစ်သွေးကြွအစွန်းရောက်တွေရဲ့လက်တွဲကိုကြမသွားအောင်ကာကွယ်ဖို့အတွက်ဆီးရီးယားကတပ်တွေနဲ့ဆီးရီးယားလွတ်မြောက်ရေးတပ်တွေပူးပေါင်းတိုက်ကြမယ်လို့တူရကီသမ္မတကပြောကြားခဲ့ပါတယ်တိုက်ခိုက်ကြမဲ့တိုက်ခိုက်ရေးသမားတပုံတွေကိုသူ့နိုင်ငံတဲကနေဖြတ်သွားခွင့်ပေးဖို့သဘောတူညီမှုရခဲ့တယ်လို့တူရကီသမ္မတ Recep Tayyip Erdogan ကတောက်ချနေတော့ကကြေညာခဲ့တာဖြစ်ပါတယ်ဆီးရီးယားလွတ်မြောက်ရေးတပ်ကတိုက်ခိုက်ရေးသမား1300ကိုလက်ခံတယ်လို့ဆီးရီးယားကတ်ပါတီဒီမိုကရက်တစ်ယူနီယံပါတီကသဘောတူခဲ့တဲ့အကြောင်းနဲ့ဒီတိုက်ခိုက်ရေးသမားတွေကိုဆီးရီးယားနိုင်ငံထဲသွားဖို့တူရကီဘယ်လန်းချောင်းကနေစီစဉ်ပေးမလဲဆိုတာကိုသက်ဆိုင်ရာတာဝန်ရှိသူတွေညှိနှိုင်းနေကြတယ်လို့တူရကီသမ္မတကပြောကြားခဲ့တာပါဒါပေမဲ့သဘောတူညီမှုရမထားပါဘူးလို့ဆီးရီးယားကတ်ပါတီခေါင်းဆောင်ဘက်ကတော့ပြောတယ်ဆိုတဲ့အကြောင်းကို Reuters သတင်းကဖော်ပြပါတယ်ကိုဘာနီမြို့ကိုကာကွယ်ဖို့ကာတပ်ဖွဲ့တွေဘက်ကခုခံတိုက်နေတာနှစ်လတည်းရောက်နေပါပြီ။နေဆက်ကတ်နေတဲ့တူရကီကတော့ကော်ဘာနီမြို့အတွက်အကုန်းချောင်းကနေရောလေချောင်းကနေပါစီးရဲအရတစုံတရာတိုက်ခိုက်တာမျိုးမရှိသေးပါဘူးရှင်
။အီရန်နိုင်ငံမှာသူ့ကိုအတင်းအဓမ္မပြုကျင့်ဖို့ကြိုးစားတယ်ဆိုတော့အမျိုးသားတအူးကိုတတ်ခဲ့တဲ့အမှုနဲ့လွန်ခဲ့တဲ့9နှစ်ထဲကတေးတန်ချခံထားရတဲ့အမျိုးသမီးကိုဒီကနေ့စနေနေ့မှာကြိုးပေးကွမြတ်လိုက်ပါတယ်။ရီဟနာဂျဘရီကိုကွမြတ်လိုက်တဲ့တဲ့ရင်ကိုအီရန်အစိုးရရဲ့IRNA သတင်းအေဂျင်စီကထုတ်ပြန်ခဲ့ပါတယ်။အင်မတန်မှအားနည်းချုံရွေးမှုတွေရှိတယ်ဆိုတော့အမှုလို AI နိုင်ငံကလူငယ်ချမ်းသာခွင့်အဖွဲ့ကြီးကဝေဖန်ခဲ့တဲ့အမှုစစ်ဆေးစုံစမ်းမှုကနေရီဟနာဂျဘရီကိုအပြစ်ရှိကြောင်းတရားရုံးကဆုံးဖြတ်ခဲ့တာပါ။သူ့ကိုအဓမ္မမပြုဖို့အဓမ္မပြုဖို့ကြိုးစားတယ်လို့ဆိုတော့ဒီထောင်လိုင်းရဲ့အရာရှိဟောင်းမော်တေဇာဆာဘန်ဒီကိုရီဟနာဂျဘရီကတတ်ခဲ့တာဖြစ်ပါတယ်။ဂျဘရီရဲ့မိခင်ကသူ့ကိုတောက်ကြနေကတနာယီတွေ့ဆုံခင်ရခဲ့တာပါ။အီရန်နိုင်ငံမှာကွမျက်ခံရမယ့်သူတွေကိုခုလိုမိသားစုဝင်တွေနဲ့တွေ့ဆုံခွင့်ပေးတဲ့ထုံစံရှိပါတယ်။ဆာဘန်ဒီမိသားစုကဂျဘရီကိုလူငယ်ချမ်းသာခွင့်ပေးဖို့ဒါမှမဟုတ်ငွေကြေးအရာရော့ကြေးပေးတာကိုလက်ခံဖို့ညှင်းဆန်ပြီးတဲ့နောက်အခုလိုကွမျက်လိုက်တာဖြစ်ပါတယ်။ဂျဘရီအပေါ်တေဒန်စီရင်ချက်ကိုလူခွင့်ရေးအဖွဲ့တွေကဆိုင်းငံ့ထားဖို့အီရန်တရားရေးတာဝန်ရှိသူတွေကိုတောင်းဆိုနေတဲ့အကြကအခုလိုကြိုးပေးကွမျက်ခဲတာဖြစ်ပါရဲ့ရှင
်။အမေရိကန်နိုင်ငံသားပါလက်စတိုင်းဆယ်ကျော်သက်တယောက်ကိုအစ္စရေးကာကွယ်ရေးတပ်တွေကတတ်ခဲ့ပါတယ်။14နှစ်အရွယ်အော်ဝါအာမက်ကိုတတ်ခဲ့မှုနဲ့ပတ်သက်လို့ပွင့်လင်းမြင်သာတဲ့စုံစမ်းစစ်ဆေးမှုအ мян ဆုံးလုပ်ဖို့အတွက်အမေရိကန်နိုင်ငံသားရေးဌာနကပြောကြားခဲ့ပါတယ်။ဂျော်ဒန်မြစ်အနောက်ဘက်ကမ်းကဆီလ်ဝတ်မြို့အဝေးပြေးလမ်းမကြီးတစ်ခုပေါ်လက်လုတ်ဓာတ်ဆီပုံတစ်ခုနဲ့လှမ်းပစ်နေတဲ့လူငယ်ကိုစစ်တပ်ကပြစ်နိုင်ခဲ့တဲ့အတွက်တိုက်ခိုက်မှုကိုကာကွယ်နိုင်ခဲ့တယ်လို့အစ္စရေးကာကွယ်ရေးတပ်ဖွဲ့ဘက်ကပြောပါရယ်ဒီသတင်းပတ်အစောပိုင်းတုန်းကတော့ဂျေရုဆလင်မြို့ယထာဘုံတိုင်းရုံတစ်ခုမှာပါလက်စတိုင်းတယောက်ကကားနဲ့အတင်းဝင်တိုက်လို့အမေရိကန်နိုင်ငံသား3လအရွယ်ကလေးတယောက်သေဆုံးခဲ့ရပါတယ်အဲဒီရင်မောင်းကိုလည်းရဲကပြစ်တက်ခဲ့ပါတယ်အနောက်ဘက်ကန်ဒေသမှာဒီအစ္စရေးဆယ်ကျော်သက်3ယောက်ကိုပါလက်စတိုင်းစစ်သွေးကြွားတွေကဖမ်းဆီးတပ်ပြတ်ခဲ့တဲ့အဖြစ်ဒီဂျွန်လာတွေကဣသရေလနဲ့ပါလက်စတိုင်းကြားမှာတင်းမာမှုတွေဟာမြင့်မားနေပါတယ်။အဲ့ဒီတော့ကလည်းအရှေ့ဂျေရုဆလင်မြို့ကဒီပါလက်စတိုင်းဆယ်ကျော်သက်တယောက်ကိုဂျူးစစ်သွေးကြွားတွေကပြန်လည်ဖမ်းဆီးပြီးတပ်ပြတ်ခဲ့တဲ့အတွက်ပါလက်စတိုင်းနဲ့ဣသရေလကြားမှာအပြန်အလှန်ပြစ်ခတ်မှုတွေဖြစ်ပွားခဲ့ပါတယ်ရှင်
။အီဂျစ်နိုင်ငံစီနိုင်ကျွန်းဆွယ်ဒေသက Egypt တွေရဲ့ဂိတ်တွေကိုအကြမ်းဖက်သမားတွေဝင်ရောက်တိုက်ခိုက်မှုကြောင့်စစ်သားအနည်းဆုံး30လောက်သေဆုံးပြီးအယောက်20ကျော်လောက်ဒဏ်ရာရခဲ့ပါတယ်။အဲဒီနောက်မှာတော့အာဏာပိုင်တွေဘက်ကအရေးပေါ်အုပ်ချုပ်ရေးကြီးညာခဲ့ပါတယ်။ဒါအပြင်အကြမ်းဖက်သမားတွေကိုတိုက်ခိုက်မှုအကြမ်းဖက်သမားတွေတိုက်ခိုက်မှုကြောင့်သေဆုံးခဲ့သူတွေအတွက်၃ရက်တာနိုင်ငံတော်ဝန်ထမ်းကြေကွဲအထိမ်းအမှတ်အဖြစ် Egypt သမ္မတ Abdel Fattah el-Sisi ကကြီးညာခဲ့ပါတယ်။တောက်ကြနေက El Arish မြို့နာကအကြမ်းဖက်တိုက်ခိုက်မှုကို Egypt တနိုင်ငံလုံးကအမျက်ဒေါသထွက်ခဲ့ကြတာပါ။ American ပြည်ထောင်စုနဲ့ကုလသမဂ္ဂကလည်းဒီအကြမ်းဖက်တိုက်ခိုက်မှုကိုရှုံချထားပါတယ်။ဘယ်အဖွဲ့အစည်းကမှဒီတိုက်ခိုက်မှုအတွက်တာဝန်ရှိတယ်ဆိုတာကိုတော့အခုချိန်ထိကြေညာခြင်းမရှိသေးပါဘူး။ဒါပေမဲ့လို့ Egypt နိုင်ငံက Islam စစ်သွေးကြွအုပ်စုဖြစ်တဲ့ Soldiers of Egypt Egypt စစ်သားများအဖွဲ့ဟာအောက်တိုဘာလအစောပိုင်းကကိုင်ရိုမြို့တော်မှာလူ12ဦးဒဏ်ရာရခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုအပြင်အခြားတိုက်ခိုက်မှုတွေဟာသူတို့ပြုလုပ်ခဲ့တဲ့အကြောင်းကြေညာထားပါတယ်ရှင
် View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9:00 နာရီကနေ 10:00 နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ 24 kHz 12395 လိုင်းဒိုမီတာ 25 kHz 11965 လိုင်းဒိုမီတာ 32 kHz 9329လိုင်းဒိုမီတာ 58 kHz 5885စနီတန်နူးနေမှာလိုင်းလံမီတာ 190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါရခင်ဗျာ
။စနေနေ့ညဘက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ဂီနီနိုင်ငံကိုမကြခင်ကပဲမိသားစုနဲ့သွားခဲ့တဲ့အသက်2နှစ်အရွယ်မာလီနိုင်ငံကမင်းကလေးငယ်တယောက်သေဆုံးသွားပါတယ်။အီဘိုလာရောဂါကြောင့်သေဆုံးသူ 9,000 နီးပါးရှိနေပြီးတော့ရောဂါကူးစက်နေသူ 1,000 ကျော်သွားပြီလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကလည်းဒီကနေ့ပဲထုတ်ပြန်ပါတယ်။တောက်ကြနေတော့ကမင်းကလေးငယ်သေဆုံးသွားတဲ့အတွက်ဒါဟာမာလီနိုင်ငံမှာအီဘိုလာကြောင့်ပထမဆုံးသေဆုံးမှုဖြစ်ပါတယ်။အဲ့ဒီမင်းကလေးငယ်နဲ့မိသားစုဟာဂီနီနိုင်ငံထဲမှာဘတ်စကားနဲ့ခရီးသွားခဲ့စဉ်မှာလူတော်များများနဲ့ထိတွေ့ခဲ့တယ်လို့ WHO ကပြောပါတယ်။ဒါကြောင့်မာလီနိုင်ငံတဲကတော်တော်များများမှလည်းအီဘိုလာဗိုင်းရပ်စ်ကူးနိုင်တဲ့အခြေအနေရှိနေတယ်လို့ဆိုပါတယ်။လောလောဆယ်သိထားရသလောက်အီဘိုလာရောဂါဖြစ်ပွားနေသူဟာ 1,141 ယောက်ရှိနေပြီးတော့သေဆုံးသွားသူကတော့ 4,922 ယောက်ရှိသွားပြီလို့ WHO ကပြောပါတယ်။အီဘိုလာရောဂါဖြစ်ပွားနေတဲ့နိုင်ငံ၈နိုင်ငံရှိပေမဲ့ရောဂါအခြေအနေအဆိုးဆုံးဟာအနောက်အာဖရိကကဂီနီ၊လိုင်ဘေးရီးယားနဲ့ဆယ်ရာလီယွန်းနိုင်ငံတွေကဖြစ်ပါတယ်။အမေရိကန်မှာတော့နယူးယောက်ပြည်နယ်နဲ့နယူးဂျာစီပြည်နယ်တွေကိုရောက်လာတဲ့ခီးသည်တွေကအနောက်အာဖရိကမှာအီဘိုလာဖြစ်ပွားနေသူတွေနဲ့ထိတွေ့ခဲ့သူတွေကို21ရက်သီးသန့်ခွဲထားမယ်လို့နယူးယောက်နဲ့နယူးဂျာစီပြည်နယ်အုပ်ချုပ်ရေးမှူးတွေကတောက်ကြနေတော့ကကြေညာခဲ့ပါတယ်။ဒီတောက်ကြနေမှာပဲနယူးဂျာစီနယူးဝော့ခ်လေးစိတ်ကိုရောက်လာလို့တီးခြားခွဲထားခဲ့တဲ့အမျိုးသမီးကိုစစ်ဆေးပြီးမှတော့အီဘိုလာဗိုင်းရပ်စ်ကင်းရှင်းကြောင်းသိရတယ်လို့ကျန်းမာရေးတာဝန်ခံတွေကပြောပါတယ်။ဂီနီနိုင်ငံမှာအီဘိုလာရောဂါသည်တွေကိုကုသပေးခဲ့ပြီးနယူးယောက်ကိုပြန်လာတဲ့ဆရာဝန်တယောက်တော့အီဘိုလာဖြစ်နေလို့ကြားသာရင်းနေတော့ကအတည်ပြုပါတယ်။ဒေါက်တာခရိတ်စပန်ဆာဆေးရုံမတက်ခင်ထိတွေ့ခဲ့နိုင်သူတွေကိုတာဝန်ရှိသူတွေကလိုက်လံရှာဖွေနေပါတယ်။ဒီအမေရိကန်နိုင်ငံထဲမှာပဲအီဘိုလာကူးစက်ခဲ့တဲ့သူနာပြုနှစ်ယောက်ကတော့အခုရောဂါပျောက်ပြီးတော့အီဘိုလာဗိုင်းရပ်စ်ကင်းရှင်းသွားကြပြီဖြစ်ပါတယ်။အီဘိုလာရောဂါကိုစိုးရိမ်ကြောက်ရွံ့မှုနဲ့မဟုတ်ပဲသိပ္ပံနီးကြအချက်လက်တွေနဲ့တိုက်ဖြတ်ရမယ်လို့သမ္မတဘရက်အိုဘားမားကနိုင်ငံတော်ကိုအပတ်စဉ်ပြောကြားတဲ့မင်းကွန်းထဲမှာဒီကနေ့ပြောထားပါရရှင်
။အာဖဂန်နစ္စတန်သမ္မတသစ်အက်ရှရက်ဂန်နီဟာသူ့ရဲ့ပထမဆုံးနိုင်ငံခြားခီးစဉ်ဖြစ် Saudi Arabia နိုင်ငံမက္ကာကိုသွားမှာဖြစ်ပါတယ်။သူကတိပေးထားတဲ့အတိုင်းအကောင့်ထဲပေါ်ဖို့အစ္စလမ်ဘာသာတွေထွတ်မြတ်ထားရာ Saudi Arabia နိုင်ငံကိုအရင်ဆုံးထွက်ခွာမှာဖြစ်ပါတယ်။စနေနေ့ကသမ္မတဂန်နီရုံးရဲ့ထုတ်ပြန်ချက်အရတနှစ်လုံးအချိန်မရွေးအစ္စလမ်ဘာသာဝင်တွေဖိအားဝတ်ပြုဖို့သွားကြတဲ့မက္ကာမှာသမ္မတအနေနဲ့ဝတ်ပြုဆုတောင်းမှာဖြစ်ပါတယ်။ဒါအပြင်ခီးစဉ်အတွင်းအာဖဂန်သမ္မတဟာဆော်ရီဘီယင်အဗ်ဒူလာအပါဝင်အစိုးရအဖွဲ့ဝင်ဝင်တွေနဲ့တွေ့ဆုံမှာပါမစ္စတာဂန်နီဟာသမ္မတဂျန်သစ္စာဂျင်ဆူဂျင်ကဖျားဝတ်ပြုဆူတောင်းဖို့ဆော်ရီအာရေဗျာကိုနိုင်ငံခြားခီးစဉ်ဖြစ်အရင်ဆုံးသွားမှာဖြစ်တဲ့အကြောင်းကြေညာထားတာပါရှင်
မြောက်ကိုရီးယားနဲ့ကပ်နေတဲ့တောင်ကိုရီးယားနယ်စပ်မြို့တစ်ခုကဒေသခံတွေနဲ့မြောက်ကိုရီးယားအစိုးရစန့်ကျင်ဝါဒဖြန့်တဲ့စာရွက်စာအုပ်တွေကိုမိုးပြန်ပူပေါင်းတွေနဲ့လွှတ်တင်ဖို့လုပ်နေတဲ့သူတွေကြားမှာခိုက်ရန်ဖြစ်ပွားခဲ့ပါတယ်မြောက်ကိုရီးယားဘက်ကစီးရီးအရလက်တော့ပြန်မယ်လို့ချိန်ချောင်ထားတဲ့အတွက်တကယ်လုံနိုင်တာမို့လှုပ်ရှားသူတွေဟာသူတို့တွေရဲ့အသက်အိုးအိမ်ကိုအန္တရာယ်ဖြစ်အောင်လုပ်နေတယ်ဆိုပြီးတော့ပန်ကျူးမြို့သူမြို့သားတွေကပြောပြီးခိုက်ရန်ဖြစ်ခဲ့ကြတာပါဒီလအစောပိုင်းတုန်းကလိုပဲလှုပ်ရှားသူတွေကမြောက်ကိုရီးယားအစိုးရကိုဝေဖန်ထားတဲ့စာရွက်ပါတဲ့မိုးပြံပူပေါင်းတွေလွှတ်တင်ဖို့စီစဉ်ထားတာပါအဲ့ဒီအတွက်လည်းရဲအရာရှိတထောင်လောက်ကိုအဲ့ဒီပန်ကျူးနယ်စပ်မြို့မှာဖြန့်ချတာဝန်ပေးထားပါတယ် မိုးပြံပူပေါင်းတွေလွှတ်တင်တာကိုတောင်ကိုရီးယားအစိုးရဘက်ကမတားဆီးနိုင်ရင်ပြန်လည်စတင်ဖို့စီစဉ်ထားတဲ့နှစ်နိုင်ငံကြားအဆင့်မြင့်ဆွေးနွေးပွဲတွေကိုဖျက်မယ်လို့မြောက်ကိုရီးယားဘက်ကချိန်ချောက်ထားပါတယ်။တောင်ကိုရီးယားပြည်သူတွေရဲ့လွတ်လပ်စွာဆန္ဒထုတ်ဖော်တာကိုသူတို့အနေနဲ့ဥပဒေအရတားဆီးပိုင်ခွင့်မရှိဘူးလို့တောင်ကိုရီးယားအစိုးရကပြောပါတယ်ရှင
်။
စနေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုမဆုမျက်မွန်နဲ့မိုက်အင်ဂျင်နိုင်တို့ကကြေညာပေးခဲ့တာဖြစ်ပါတယ်။အခုပထမဆုံးရခိုင်ပြည်နယ်သတင်းတစ်ပုဒ်တင်ပြပါမယ်။2012ခုနှစ်ကရခိုင်ပြည်နယ်တောင်ကုန်းမြို့မှာဖြစ်ပွားခဲ့တဲ့ပဋိပက္ခတွေအတွင်းအစ္စလာမ်ဘာသာရေးကောင်းဆောင်တွေအပါအဝင်လူ10ဦးသေဆုံးသွားတဲ့ကိစ္စနဲ့ပတ်သက်လို့တောင်ကုန်းဒေသခံ9ဦးကိုဒီကနေ့မှာပဲတန်ရွဲခရိုင်တရားရုံးကပြစ်ဒဏ်ချလိုက်ပါတယ်။ဒါပေမဲ့ဒါဟာမာရွန်ဖန်စီပြစ်ဒဏ်ပေးခံထားရတာဖြစ်တဲ့အတွက်ပြည်နယ်တရားလွှတ်တော်ချုပ်အထိအယူခံဝင်ဖို့ဆက်ကြိုးစားမယ်လို့စွပ်စွဲခံထားရသူတွေရဲ့ရှင်းလင်းကပြောပါတယ်။မအေးမာကပြောပြပေးမှာပါရှင်
2012ခုနှစ်ဇွန်လ3ရက်နေ့မှာရခိုင်ပြည်နယ်တောင်ကုန်းမြို့ကိုလာတဲ့အစ္စလမ်ဘာသာရေးခေါင်းဆောင်တွေလိုက်ပါလာတဲ့ကားကိုတောင်ကုန်းမြို့မှာအမိမသိလူအုပ်ကြီးကရိုက်နှက်တပ်ဖြတ်ခဲ့တဲ့အမှုမှာတရားခံနေဖြစ်ဒေသခံ9ဦးကို2013ခုနှစ်ကတည်းကဖမ်းဆီးထားပြီးတရားစွဲဆိုထားတာပါတနှစ်ကျော်ကြာအမှုရင်ဆိုင်ပြီးတဲ့နောက်အောက်တိုဘာလ24ရက်နေ့မှာတော့ထောင်ခုနှစ်နှစ်စီချခဲ့တယ်ဆိုပြီးတရားခံအဖြစ်ဆွဆွဲခံရသူတွေရဲ့ရှေ့နေဦးတင်အောင်ကပြောပါတယ
်။သူညာနေညီဆောင်34ပေါ့နော်။အဲဒါနဲ့ဆွချက်တင်ခဲ့တယ်ဆွချက်တင်တော့မကျင်းနဲ့လို့ပြင်းနေပြောဆိုတော့ချုပ်ကိုကျွန်တော်ပြင်းစမှုတက်ခဲ့ပါတယ်။တန်တွဲခရင်တဲရုံမှာဆက်လက်အစ်ခံခဲ့ပါတယ်။24ရက်နေ့ကအပြစ်တအမိချက်တဲ့နေရာမှာသူကနေညီဆောင်34တွေချုပ်ပြီးတော့ဟုတ်ပါသူက25နဲ့အပြည့်ပြီးလိုက်တာတော့တွေ့ရပါတယ်ဆိုဆိုခံရသူခမရစနုပေါ့နော်ထောင်တာခဏမြစ်စီအတီးဒီအင်းချမလိုက်ပါတယ်
တရားလိုလုပ်ပြီးတရားဆွဲဆိုထားတဲ့သူတွေကိုတော့ဆက်သွယ်လို့မရခဲ့ပါဘူးအခုဆွဆွဲခံရပြီးဖမ်းဆီးခံရသူတွေဟာတရားရုံးမှာတစ်နှစ်ကျော်ကြာပြစ်မှုမကျူးလွန်ကြောင်းအကြိမ်ကြိမ်လျှောက်လဲခဲ့တယ်လို့ဆိုပါတယ်အခုလိုပြစ်ဒဏ်ချမှတ်လိုက်တဲ့အတွက်ပြည်နယ်တရားလွှတ်တော်ချုပ်စီထိအယူခံဝင်ဖို့ဆက်ကြိုးစားသွားမယ်ဆိုပြီးရှေ့နေဖြစ်သူကဆိုပါတယ
်ကျွန်တော်တို့တရားခံတွေကဒီမှုကိုကျွန်တော်တို့ကျူးလွန်ခဲ့ရှိမရှိပါဘူးအဲ့ဒီကဲလို့စိုက်တာလည်းပဲဒီလိုနဲ့ဒီလိုပဲတည်းတည်းချက်ကူရောက်ရှိခဲ့တာပေါ့နော်တော်တော်လည်းပဲတရားခံရဲ့ပြင်မှုကြီးတော်အောင်ထိချောက်အောင်ဆွေးဆွေးနိုင်ခြင်းလည်းမရှိခဲ့ပါအဲ့ဒီထဲမှာအဲ့ဒီသူတို့တက်တိကံဓာတ်ပုံလေးကိုတင်ပြပါတယ်ဒီလိုဆိုင်ကခုနဓာတ်ပုံပေါ်မှာလူအဲ့ဒီလူစုလူဝေးကြီးဝိုင်းအောင်ပြီးတော့ရှုနေတဲ့ဓာတ်ပုံဖြစ်နေပါတယ်တရားစွဲချုပ်ကိုကျွန်တော်တို့ဒီခတဲ့ရမှာပေါ့ဗျာ
တရားရုံးမှာတွားရောက်နားထောင်ခွင့်ရခဲ့တဲ့တန်တွဲမျိုးကရခိုင်မျိုးသားပါတီရဲ့အလို့အမှုဆောင်မတ်နွယ်တာကီကတော့အခုလိုပြောပါတယ
်2010ရဲ့အရေးအထက်မှာကတော့လူတိုင်းတစ်ကမ္ဘာလုံးကလည်းသိလိုက်တယ်ပေါ့လူ600-900လောက်နဲ့အောင်ကြောဘုံလူတွေမှုဖြစ်သွားတဲ့ကိစ္စပေါ့ရောက်နေတော့တယ်ခဏရောက်နေပတ်သက်ပြီးအစိုးရတရားလိုဖက်ကပေါ့ဖမ်းလိုက်တဲ့ဒီခဏရောက်နေပတ်သက်ပြီးတရားရုံးမှာဆက်ချက်ကသူတို့လူပြတ်သက်တဲ့အမင်းသားသက်တဲ့ဘာခိုင်လူရဲ့သက်သက်ထောက်ကမှမရှိဘူ
းထောင်တန်းချခံနေရတဲ့သူတွေကတော့တောင်ကုန်းဒေသခံများဖြစ်ပြီးဦးသိန်းရွှေမောင်ဦးစိုးတန်းကျော်ဦးမင်းတိုက်ထွန်းဦးထွန်းမင်းဦးလင်းမောင်ခေါ်ဦးထွန်းနိုင်ဦးဝင်းနိုင်ဦးအင်းကြီးတို့ဖြစ်ပါတယ်သူတို့ကိုချမှတ်ခဲ့တဲ့ပုံမှတ်325ဟာလူစုလူဝေးနဲ့ဘသူတတ်မှတ်မသိတဲ့အခါမှာချမှတ်တဲ့ပုံမှတ်ဖြစ်ပြီးသူတို့ခြားခြားပြစ်ဒဏ်ကိုရှော့ပေါ့ပြောင်းလဲလိုက်တာမဟုတ်ဘူးလို့လည်းရှေ့နေဖြစ်သူကဆိုပါတယ
်မအေးမှတင်ပြသွားခဲ့တာပါရှင် VOA ကသတင်းတွေကိုတင်ပြပေးနေပါတယ်တော်တော်ရှင်များရှင်နိုင်ငံကျော်စာရေးဆရာကြီးဦးအောင်သိန်းဒီကနေ့မနေ့ကပဲကွယ်လွန်သွားပြီဖြစ်ပါတယ်မြန်မာစာပေအယူအဆတွေလူငယ်အကျိုးပြုစာပေတွေနဲ့မြမလူမှုအဖွဲ့အစည်းအကျိုးကိုတည်ဖို့ဆောင်ရွက်ခဲ့တဲ့ဆရာကြီးဦးအောင်သိန်းဟာအသက်88နှစ်အရွယ်ဒီကနေ့မနေ့ပိုင်းမှာပဲသူ့အိမ်မှာလူကြီးယောဂနဲ့ကွယ်လွန်သွားခဲ့ပါပြီဆရာကြီးရဲ့စာပေကျေးဇူးတစိတ်တစ်ပိုင်းကိုစာရေးဆရာချစ်ဦးညိုဆရာကတ်တွန်းအော်ပီဂျန်နဲ့ဆရာမမင်းငိမ့်တို့ရဲ့ပြောကြားချက်နဲ့အတူဦးကျော်စန္ဒကတင်ပြထားပါတယ်
ဆရာကြီးဦးအောင်သိန်းရန်ကုန်ဝိဇ္ဇာနယ်သိပ်ပံတက္ကသိုလ်မြန်မာစာဌာနမှလက်ထောက်ကိရိယာအဖြစ်တာဝန်ထမ်းဆောင်နေတုန်းကဆရာကိုကျွန်တော်စတင်တွေ့ခဲ့ပူပါရယ်ဆရာအပါအဝင်ရန်ကုန်တက္ကသိုလ်မြန်မာစာဌာနကစာရေးဆရာတချို့ဟာအထက်ဗမာပြည်ကစာရေးဆရာတချို့နဲ့စာပေအယူအဆရေးရာတွေကိုအပြန်အလှန်တိုက်ခိုက်ရေးသားနေကြတဲ့အချိန်ဖြစ်ပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးစာရေးဆရာချီဦးညူကအခုလိုပြန်ပြောင်းပြောပြပါရယ
်သူတို့အဖွဲ့နှစ်ဖွဲ့ရှင်ပြန်ပြီးတော့ရေးကြတဲ့တယောက်တယောက်ရေးကြတဲ့ဆိုင်းသိပ်ပေါ့ဗျာသဘေယူဆနဲ့ပတ်သက်ပြီးတော့ကြံဖြစ်ကြတယ်ပေါ့ဗျာသူရဲ့ဥဆန်ဖော်ရဲ့ဟိုတက္ကသိုလ်မင်းမော်ရဲ့ဆရာဇော်ဇော်အောင်ရဲ့အဲဒီဖွဲ့ရတခုဟိုဘက်ကဆရာစွမ်းလူကတော့ပေါ့ဗျာဒါကိုကျော်စံတာသိပါတယ်အဲဒီကရလိုက်တဲ့ယူဆတွေကအင်မတန်ဖတ်လို့ကောင်းပါတယ်တစ်ဖက်ဆိုလို့နောက်တစ်ချက်က တပင်းမဂဇင်းမှာသူရေးခဲ့တဲ့83ကနေ88တိရေးခဲ့တဲ့ကျွန်တော်ကြိုက်ဆုံးဝတ္ထုလိုလည်းအနာကဝတ္ထုလိုလည်းပတ်သက်တဲ့သုံးသက်ချက်တွေဝတ္ထုရေးမဲ့သူတွေဝတ္ထုရေးနေတဲ့သူတွေအတွက်ဆောင်ရံရှောင်းလန်းအဲ့ဒီဟာတွေတက်မှုရှိပါတယ်စာပေနဲ့ပတ်သက်ပြီးတော့
နောက်ပိုင်းမှာတော့ဆရာကြီးဦးအောင်သင်းဟာလူငယ်ပြုပြင်ရေးစာပေတွေကိုဆိုက်လိုက်မှတ်တပ်ရေးသားလာတာတွေ့ရပါတယ
်လူငယ်များပြောဆိုဖြစ်ရတဲ့အချိန်မှာတော့ education နဲ့ပတ်သက်တာတွေကိုရှင်တရားနဲ့ပတ်သက်တာတွေအဲစာပေလေးလာလိုက်စာမှုနဲ့ပတ်သက်တာတွေလူငယ်ယူသူဖြစ်ပြီးတော့ဆောင်ပေးပြောခဲ့ပါတယ်ဒါတွေလည်းအင်မတန်အဲတန်ဖိုးရှိတဲ့ချက်လက်တွေပါအဲနောက်တစ်ခုကတော့အခုနောက်ဆုံးသူမပြီးဘဲနဲ့တန်လန်းထားခဲ့ရတဲ့ဟိုအင်မတန်နှမျိုးရကောင်းတယ်ပေါ့ဗျာစာအဂျင်အာနိုရဲ့ Light of Asia ဘာသာပြန်ကျမောင်တန်ဦးပြန်မှုလေဆရာမောင်ဆန်ပေါ်ပြန်မှုလေအဲသူ့ဘာသာပြန်ကိုတော့ကျွန်တော်ကြိုက်ဆုံးလို့ကျွန်တော်အနေနဲ့ပြောပါတယ်။အခုကျွန်တော်အင်္ဂလိပ်လိုမူရင်းနဲ့သူ့ဘာသာပြန်နဲ့တိုက်ပတ်ကြည့်တယ်။သူအလုံးလုံးကိုကြိုးစားအထုတ်ပြီးတော့ပြန်ထားတဲ့ဘာသာပြန်လက်ရပါ။အဲ့ဒါပြီးမသွားဘူး။သူရှိတော့လည်းကျွန်တော်ပြောပါတယ်။သူအတန်းဆိုင်ဆုံးသူရှိနေတဲ့ပညာကိုအဲ့တော့ခါမောက်ထုတ်သွင်းပြီးတော့ကြိုးစားထားတဲ့အာရှတိုက်လင်းအောင်ပါတဲ့။လိုက်တော့အရှာပါ။အဲ့ဒါပြီးမသွားဘူးပေါ့ဗျာ။သို့တော့အာရှတိုက်လင်းအောင်လည်းကျွန်တော်ရလိုက်တော့ပါလေ။အမြတ်ပါပဲ။
Light of Asia ဆိုရာဟာ19ရာစုနှောင်းပိုင်းမှာ Edwin Arnold ရေးသားခဲ့တဲ့ဗုဒ္ဓနဲ့ဗုဒ္ဓတရားတော်အကြောင်းမော်ကွန်းကဗျာရှိကြီးဖြစ်ပါတယ်။ဆရာဦးအောင်သင်းဟာရန်ကုန်တက္ကသိုလ်မြန်မာစာဌာနမှာခေတ်ပေါ်မြန်မာရသစာပေလေ့လာနိုင်ဖို့အတွက်မျိုးစေ့ချခဲ့တဲ့ပုဂ္ဂိုလ်ရဲ့အထက်မှာလည်းအပါအဝင်ဖြစ်တယ်လို့မြန်မာစာကတိကဟောင်ဆိုင်ဆရာမမင်းကြီးကရှင်းပြပါတယ
်။ဒီမြန်မာစာဌာနမှာအရင်ကရှေးတုန်းကတတ်ထမ်းခဲ့တဲ့စာအုပ်တွေစာပေတွေပဲလေ့လာရင်ဒါအနေမှာခေတ်ပေါ်စာပေကိုထူထောင်ခဲ့တဲ့ဟိုဆရာစောစောအောင်တို့ဒီအခုရှိနေတဲ့ဒေါက်တာခင်အေးပေါ့နော်မောင်ခင်နေတနုပြုလို့နဲ့အတူတူဆရာဦးအောင်တင်းရဲ့နာမည်ဟာလေကျမတို့ရဲ့ခေတ်ပေါ်စာပေမျိုးစင်းနဲ့ပတ်သက်မြန်မာစာဌာနမှာအင်မတန်ထင်ကျန်ခဲ့တာပါကျမဆိုရင်ဟိုဆရာမဘဝမှာမြန်မာစာပေကိုသင်ရတော့မယ်ခေတ်ပေါ်စာပေကိုသင်ရတော့မယ်ဆိုရင်ကျမနောက်ဆုံးအလုပ်လုပ်ခဲ့တဲ့2005ခုနှစ်ဒီဆရာဦးအောင်တင်းရဲ့စာအုပ်စာတမ်းတွေကိုကင်ပြီးတော့ဒါဆရာမအနေနဲ့လုပ်ရဲခဲ့တာပ
ါဆရာကြီးဦးအောင်တင်းရဲ့ပြုပြင်ရေးစာပေတွေဟာလူငယ်ရုပ်အပေါ်မှာဘလောက်ဩဇာကြီးမားသက်ရောက်ခဲ့တယ်ဆိုတာကိုဆရာနဲ့အတူစာပေဟောပြောပွဲတွေသွားရောက်နေရဖြစ်တဲ့ကာတွန်း OPG ကအခုလိုပြောပြပါရခင်ဗျာ
ကျွန်တော်ကိုတွေးပေါ့ကျွန်တော်မျက်စိရှိတယ်ဟုတ်ပြောခဲ့ဒီသွားတဲ့အခါမှာနေရီသွားတဲ့အခါမှာချုပ်လူငယ်တွေကဆရာကြီးကြောင့်ကျွန်တော်ဘဝပြောင်းသွားပါလေ။အမဘဝပြောင်းသွားတယ်ဆိုပြီးတော့လာပြီးကတော့တဲ့လူပေါင်းများစွာကိုကျွန်တော်စာပြေဟောပြောခဲ့သွားတဲ့နေပြည်ပြည်မှာသိပါတယ်။ဆရာရဲ့ဘေးစာအုပ်ကြောင့်ဆရာရဲ့ဘေးစာသားလေးကြောင့်ဆရာရဲ့ဟောပြောချက်တော့ကျွန်တော်ဘဝလုံးလုံးပြောင်းသွားတယ်ကျွန်တော်ဘဝအများကြီးတူတက်သွားတယ်ဆရာပြောတာကျွန်တော်မျက်စိမှာအများကြီးတွေ့ပါတယ်။ဘဝကျွန်တော်တို့ဆုံးမဆရာကြီးဆုံးပါတယ်။အားကြောင့်ကျွန်တော်ဆရာကြီးနဲ့သွားတဲ့ဖြီးတွေကတော့ကျွန်တော်တို့ပြောတာတော့တမိုးလည်းမဖြစ်နိုင်ဘူး။နောက်ဆရာပြောတဲ့ခါကျကျွန်တော်တို့အများကြီးကြိုးရှိပါတယ်
။ဆရာကြီးဦးအောင်သင်းကွယ်လွန်ချိန်မှာသာသမီ2ယောက်နဲ့မြင်း9ယောက်ကျန်ရပါတယ်။ဆရာဇာပနာကတော့တနင်္လာနေ့ညနေမှာဂူသွင်းတကြုံမဲလို့သိရပါတယ်။ရခွန်သာကိုဒီတိုင်းပဲဂူသွင်းမလားမိတကြုံပြီးအယူအုပ်ကိုဂူသွင်းမလားဆိုတာကိုတော့ဇာပနာကော်မတီဖွဲ့စည်းဆုံးဖြတ်ဖို့စီစဉ်နေကြတယ်လို့သိရပါတယ်ခင်ဗျာ။
ဥကြဆန္ဒတင်ပြသွားတော့ပါရှင်ခုတော့အပတ်စဉ်ကဏ္ဍဖြစ်တဲ့မဆုမြတ်မွန်စူးစီးတင်ဆက်တဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကိုနားဆင်ကြရအောင်ပါကိုသားညွန့်ဦးကအစီအကူညီတင်ဆက်ထားပါရရှင
်အွန်လိုင်းမှာလဲပတ်နေတဲ့ Bitcoin ငွေကြေးပေါ်မှာအမေရိကန်ဗဟိုဘဏ်ကစီးမျဉ်းစည်းကမ်းတွေတတ်မှတ်ကောင်းတတ်မှတ်လာနိုင်တယ်တဲ့ကိုသားညွန့်ဦးရေ
လက်စုပ်လက်ကင်မပြနိုင်တဲ့ virtual ငွေကြေးတစ်ခုအပေါ်မှာဘဏ်စည်းမျဉ်းတွေတတ်မှတ်ဖို့ဆိုတာလွယ်ကောလွယ်ပါမလားဗျ။အ
ဲ့ဒါကတော့ဘဏ်လုပ်ငန်းဆိုင်ရာကျွမ်းကျင်တဲ့သူတွေရဲ့အပိုင်းလေ။မေလဇန်တုန်းကအမေရိကန်ဗဟိုဘဏ်အကြံပေးကောင်စီအစည်းအဝေးလုပ်တယ်မလား။အဲ့ဒီအစည်းအဝေးရဲ့မှတ်တမ်းတွေထွက်လာတော့ဗဟိုဘဏ်ကဒီ Bitcoin Digital ငွေကြေးအပေါ်မှာထင်ထားတာထက်ကိုစိတ်ဝင်စားမှုရှိတယ်ဆိုတာသိရတယ်လို့ online ဆောင်မတွေမှာဖတ်ရတယ်။အဲ့ဒါကြောင့်နောက်ကျလို့ရှိရင်ဗဟိုဘဏ်ကနေပြီးတော့ပြဋ္ဌာန်းချက်တွေထုတ်လာနိုင်တယ်လို့ဆိုပြီးတော့လဲသုံးသပ်ရေးကြတယ်
ဒါကဒီ Bitcoin သမားတွေအတွက်သတင်းကောင်းဖြစ်မှာမဟုတ်ဘူးဗျ။ဘူဘန်တွေကငွေကြေးအရွှေ့ပြောင်းလုပ်တာတွေမှာထိမ့်ချုပ်လို့နဲ့ဆိုပြီးတော့ online ပေါ်မှာ Bitcoin ငွေကြေးကိုဖန်တီးခဲ့ကြတာမဟုတ်လား
။ဟုတ်တယ်လေ။ဘာအတားအဆီးကန့်သက်ချက်မှမရှိဘဲနဲ့ဒီ online ပေါ်မှာကြိုက်တယ်လို့ငွေပေးငွေယူလုပ်နိုင်အောင်လို့ Bitcoin ဆိုပြီးတော့မှဒီလက်စုပ်လက်ကင်ပြလို့မရတဲ့ virtual ငွေကြေးတစ်ခုကိုဖန်တီးခဲ့ကြတာလေ။2009ခုနှစ်ကတည်းကပေါ်လာတာ Satoshi Nakamoto လို့နာမည်ဝက်ပေးထားတဲ့သူကလုပ်လိုက်တာပဲ။ဒါပေမဲ့အဲ့ဒီလူအစ်စ်ကဘာလုပ်လဲဆိုတာအတိအကျဘာလို့မှမသိကြဘူး
။စမ်းတော့စမ်းတယ်ဗျ။ဒီအစိုးရတွေကတရားဝင်ထုတ်တဲ့ငွေကြေးလည်းမဟုတ်ပဲနဲ့ Bitcoin ငွေကြေးက online ပေါ်မှာသူ့ဟာသူတော့လဲပတ်နေတာပဲ။တချို့ဆိုင်တွေဆိုလို့ရှိရင် Bitcoin တွေတော့မှပေးဝယ်လို့ရနေတယ်
။အဲ့ဒါကြောင့် American ဗဟိုဘဏ်ကဒီ Bitcoin ငွေကြေးအပေါ်မှာတစ်ချိန်ချိန်မှာကန့်သတ်ချက်တွေလုပ်လာနိုင်တယ်လို့တွက်နေကြတာပေါ့။ Fortune Magazine ရဲ့ online ဆောင်းပါးတစ်ခုထဲမှာလည်းဘာကိုထောက်ပြထားလဲဆိုတော့ဒီငွေကြေးတစ်ခုကပ ဟိုဘန်တွေရဲ့ထိန်းချုပ်မှုမရှိဘဲနဲ့ကမ္ဘာထိပ်တန်းငွေကြေးတစ်ခုဖြစ်လာနိုင်တယ်လို့ထင်နေရင်တော့အဲ့ဒါကသိတ်ကိုအလွန်တယ်လို့ကိုရေးထားတယ်
။ဘဏ်လုပ်ငန်းတွေရဲ့ပြင်ပအွန်လိုင်းပေါ်မှာလဲပတ်နေလို့ Bitcoin ငွေကြေးပေါ်မှာဗဟုဘန်ကထိန်းချုပ်နိုင်တဲ့အခွင့်အာဏာမရှိဘူးလို့ American ဗဟုဘန်ရဲ့ဥက္ကဋ္ဌ Janet Yellen ကလည်းပြောထားဦးတာရှိပါတယ်။သဘောကတစ်ခုဖြစ်လာရင်အာမခံချက်မရှိဘူးပေါ့ဗျာ။ဒါနဲ့ဒီလိုမျိုးရည်ရွယ်ရာမရှိတဲ့ Bitcoin တွေဘလို့လဲပတ်နေတာလဲဆိုတာကလည်းစိတ်ဝင်စားစရာပဲဗျ။
သူက digital ငွေကြေးဆိုတဲ့အတိုင်းပဲကွန်ပျူတာပေါ်မှာရှိနေတဲ့ငွေကြေးပါဒီ bitcoin ငွေကြေးကိုအယောင်းဝယ်လုပ်တဲ့ online site တွေရှိပါတယ်ကိုက bitcoin ကိုဝယ်ခြင်းနဲ့ဆိုလို့ရှိရင်အဲ့ဒီ site တွေမှာကိုယ့်ရဲ့ bank account ကိုသုံးပြီးတော့မှ online ပေါ်မှာဝယ်ရပါမယ် virtual currency ဆိုတဲ့အတိုင်းအယောင်းအဝယ်အရွှေ့အပြောင်းအလုံးက internet ပေါ်မှာပဲဖြစ်နေတာပါတခြားငွေကြေးနဲ့မတူတာဒီတနေရာကနေပြီးတော့တနေရာကိုအရွှေ့အပြောင်းလုပ်ခြင်းနဲ့ဆိုလို့ရှိရင်ဂျားကဘန်တွေမလိုပါဘူးBitcoin ID ရှိတဲ့သူအချင်းချင်းကြားမှာလွယ်လွယ်ကူကူငွေလွှဲလိုက်ရုံပါပဲကိုဘယ်သူဘဝဖြစ်တယ်ဆိုတာကိုလည်းဖော်ပြနေစရာမလိုဘူးအခွန်အောက်ပေးစရာလည်းမလိုဘူးလေ
တဘောကဒီကိုမှရှိတဲ့တကယ့်ငွေနဲ့ Bitcoin ငွေကြေးကို online ပေါ်မှာဝယ်နော် online ပေါ်မှာပဲလဲပတ်ဆိုတဲ့သဘောပေါ့ဗျာဘဏ်တွေနဲ့လည်းမပတ်သက်ဘူးဆိုတော့ဒီငွေတွေကိုဘယ်သူတွေကထိန်းချုပ်နေရလဲ
Bitcoin အဖွဲ့အစည်းရဲ့အပြောအရကတော့ဒီ Bitcoin ငွေကြေးကိုပိုင်ဆိုင်ကြတဲ့နိုင်ငံစုံမှာရှိနေကြတဲ့သူတိုင်းက Bitcoin ငွေကြေးအပေါ်မှာထိန်းချုပ်မှုအပြည့်ရှိတယ်လို့ဆိုရဲရှင်
online ပေါ်မှာပဲလဲပတ်နေရဆိုတော့ဟုတ်ပါပြီ။ဘလူးဆိုင်မျိုးတွေက Bitcoin ငွေကြေးတွေကိုလက်ခံတာလဲဗျ
။ American တဲမှာကိုဆိုင်နေမနေဘူး။စားတောက်ဆိုင်တွေ၊အလှပြင်ဆိုင်တွေ၊အရက်ဘားတွေ၊ hotel တွေရှိတယ်ရှင်။ဘယ်ဆိုင်တွေကလက်ခံလဲဆိုတာသိချင်တော့ online ပေါ်မှာရှာကြည့်လို့ရပါတယ်။ပတ်စံရှင်းဖို့လိုပြီဆိုလို့ရှိရင်အဲ့ဒီဆိုင်ရဲ့ဒီ Bitcoin ID ကိုတောင်းပြီးတော့မှကိုက online ပေါ်ကနေချက်ချင်းလွှဲပေးလိုက်ရုံပါပဲ။ Germany နိုင်ငံ Berlin မြို့ကအရက်ဆိုင်တစ်ဆိုင်ရဆိုလို့ရှိရင် Bitcoin ဒင်းကားပြားတောင်လှုပ်ထားသေးတယ်။ကျိုးပြီးတော့ငွေသွင်းထားတဲ့ prepaid cash သဘောမျိုးပေါ့အ
ဲ့လောက်တော့မှလဲပတ်နေပြီဆိုတော့ဒီ bitcoin ငွေကြေးပမာဏကရောဘယ်လောက်ရှိနေတယ်လို့ပြောနိုင်လဲဗ
ျလောလောဆယ်ဒီ online ပေါ်မှာလဲပတ်နေတဲ့ bitcoin ငွေကြေးပမာဏက american dollar 12 တန်းရှိတယ်လို့ဆိုပါတယ်2009ခုနှစ်မှာဒီ bitcoin ငွေကြေးကိုစပြီးတော့ဖန်တီးခဲ့တဲ့သူကတော့ dollar 23တန်းဘူးအထိ bitcoin တွေရှိနေတယ်လို့ပြောခဲ့တယ်လေအခုလက်ရှိ bitcoin တစ်ခုကိုဝယ်မယ်ဆိုရင် american dollar 460လောက်ရှိပါတယ
်တစ်ခုကို dollar 460လောက်ဆိုတော့နည်းမှမနည်းပဲဗျ
2013အကုန်ပိုင်းတော့ဆိုလို့ရှင်ဒေါ်လာ1000ထိတောင်မှတက်သွားသေးတယ်။ဒါပေမဲ့သူ့ရဲ့ဈေးကွက်ကတော်တော်လေးကိုမတည်ငြိမ်တဲ့အပြင်လုံးဝလည်းစိတ်မချရဘူးလို့ဥရောပဗဟိုဘဏ်အမှုဆောင်ပုတ်အဖွဲ့ဝင်တယောက်ကမကြာခင်တုန်းကပဲမိန့်ခွန်းတစ်ခုထဲမှာပြောခဲ့ပါတယ်။ Bitcoin ငွေကြေးက online ပေါ်မှာပဲရှိနေတာမို့အချိန်မရွေး hacker တွေတိုက်ခိုက်တာခံရနိုင်တယ်။ online သခိုးတွေခိုးတာခံရနိုင်တယ်။နောက် online ပေါ်မှာအရွှေ့အပြောင်းအယောင်းဝယ်လုပ်နေကြတာကလည်းတရားရာဂိုင်းနှုံဆုံးရှုံးမှုရှိနိုင်တယ်လို့ကိုသတိပေးပါတယ်။2013ခုနှစ်တုန်းကဒီထိတ်လန့်ပြီးတော့ Bitcoin ကိုပြန်ရောင်းကြလို့ Bitcoin ဈေးကွက်ခဏရက်ခဲ့ရတာကိုသူကထောက်ပြတယ်လေ
။ဒါနဲ့ဒီစင်ကာပူနိုင်ငံမှာဆိုလို့ရှိရင် Bitcoin ATM ဆက်တွေတော့မှရှိတယ်ဆို
။ဟုတ်တယ်ရှင်။ online ပေါ်မှာရှိနေတဲ့ Bitcoin ငွေကြေးကို ATM ကနေပြီးတော့ထုတ်နိုင်တယ်။တံမိုးညီများတဲ့ဒီဘားကုတ်ပါတဲ့စာရွက်ထွက်လာတာပါ။အဲ့ဒါကိုလက်ခံတဲ့ဆိုင်တွေမှာပြန်ပြီးတော့သုံးလို့ရတယ်လို့ပြောပါတယ်။ဒီ Bitcoin ငွေကြေးကဘာအမှတ်ခံချက်မှမရှိတဲ့ဒီ online ပေါ်မှာလဲပတ်နေတဲ့ငွေကြေးတစ်ခုဖြစ်နေပေမဲ့လည်းဥရောပဗဟိုဘဏ်အမှုဆောင်ပုတ်အဖွဲ့ဝင်Eve Marsh ပြောခဲ့တယ်လို့ပဲလောလောဆယ်တော့ဒီကဘာတဝမ်းမှာတုံးဆွဲနေတဲ့သူပေါင်းက2တန်းလောက်ရှိနေပြီဆိုတော့ဒီငွေကြေးကိုထိန်းချုပ်တဲ့မတဲ့ဆိုတာဗဟိုဘဏ်တွေဘက်ကတနေ့စဉ်းစားစရာဖြစ်လာမှာကတော့သိကြပါရဲ့ရှင
်ဖလော့ဂါရီပြောသမျှကိုနားဆင်ခဲ့ရတာပါရှင်ခုတစ်ခါမညညိုလွင်တင်ဆက်တဲ့မတူရာလေးတွေရဲ့အလဲပါဒီတစ်ပတ်မှာတော့ဘလို့စိတ်ဝင်စားစရာအကြောင်းတွေတင်ဆက်ထားတယ်လဲဆိုတာနားဆင်ကြည့်ရအောင်ပါရှင်
ပါရှင်ဒီတစ်ပတ်မတူတာလေးတွေမှာတော့ကွန်ပျူတာတက်ဘလက်နဲ့စမတ်ဖုန်းသုံးနေကြတဲ့သူတိုင်းနေပါလူကြီးလူငယ်မရွေးဆွဲလန်းတတ်တဲ့ဗီဒီယိုဂိမ်းကွန်ပျူတာဂိမ်းဂိမ်းပေါင်းစုံကစားကြတဲ့အပေါ်အမြင်မတူတာလေးတွေကိုတင်ပြပေးပါပါရှင်1949ခုနှစ်လောက်ကတည်းကကမ္ဘာပေါ်မှာအစပြုတီထွင်ခဲ့တဲ့ဗီဒီယိုဂိမ်းဟာအခုအချိန်မှာတော့ပုံစံပေါင်းစုံနီလန်ပေါင်းစုံစက္ကရိယာပေါင်းစုံနဲ့လူသားတွေကြားမှာနေရာယူထားပြီးဖြစ်ပါတယ်1949ခုနှစ်လောက်ကအစပြုခဲ့တဲ့ဆိုပေမဲ့ဒီဗီဒီယိုဂိမ်းတွေဟာ1980ခုနှစ်နဲ့80ခုနှစ်ကာလတွေကြားမှာတိုးတက်ပြီးတဲ့နိုင်ငံတော်တော်များများရဲ့ဈေးကွက်တွေထဲကိုကြဲကြဲပြန့်ပြန့်ဝင်ရောက်လာတာဖြစ်ပါတယ်မြန်မာနိုင်ငံမှာတော့1990ဝန်းကျင်လောက်မှာ Game Boy Family Game စတဲ့ဂိမ်းတွေကနေစပြီးတော့ ဗီဒီယိုဂိမ်းတွေကိုလူသိများခဲ့တာပါအရင်တုန်းကတော့ဂိမ်းကစားခြင်းရင်ဂိမ်းကစားတဲ့စက္ကရိယာတွေဝယ်ရဒါမှမဟုတ်ဂိမ်းဆိုင်တွေမှာပတ်စံပေးပြီးကစားကြရပါမယ်အခုအချိန်မှာတော့ကွန်ပျူတာနဲ့တက်ဘလက်တွေစမတ်ဖုန်းတွေသုံးကြသူတိုင်းဗီဒီယိုဂိမ်းတွေကိုအွန်လိုင်းမှာပဲဖြစ်ဖြစ်ဒေါင်းလုဒ်လုပ်ပြီးတော့ပဲဖြစ်ဖြစ်ကစားနိုင်ကြပြီဖြစ်ပါတယ် Defense of the Ancient ဆိုအမည်ပေးထားပြီးဂိမ်းလောကမှာတော့ Dota လို့ခေါ်ကြတဲ့ဂိမ်းကစားနည်းဟာဆိုရင်မြန်မာနိုင်ငံကလူငယ်ပိုင်းမှာတော်တော်လေးကိုစိတ်ဝင်စားနေခက်စားနေတဲ့ဂိမ်းတစ်ခုပါပဲတယောက်တည်းပဲဖြစ်ဖြစ်အစုဖွဲ့နေပဲဖြစ်ဖြစ် Dota ခုတ်တယ်ဆိုပြီးကစားကြတာပါစုကြေးသိမ့်ချပေးတဲ့ Dota ခုတ်ပွဲကြီးတွေတောင်လှုပ်လာကြပါတယ်ဒီလိုနည်းမျိုးမျိုးနဲ့ဂိမ်းတွေကစားတဲ့အပေါ်သဘောထားတွေကလည်းအမျိုးမျိုးပါပဲ
ဂိမ်းတွေရှိရတော့ကြိုက်ပါတယ်ဂိမ်းတွေဆော့ရတာကိုလည်းကြိုက်တယ်ဘာဖြစ်လို့လဲဆိုတော့လူဘွားမှာဒီတိုင်းဟိုဂိမ်း TV ဂိမ်းမျိုးပဲလူဘွားကစားပွဲဂိမ်းတွေလည်းရှိတယ်လीဒီလိုဂိမ်းတွေကိုဆော့ခြင်းအဖြစ်ကျွန်တော်တို့ရဲ့ညံယူပို့ပြီးတော့စဉ်းစားညံနေပို့ပြီးထက်မြက်စီမျိုးတော့ထင်တယ
်မမမကြိုက်ပါဘူးဂိမ်းကစားရတာမျက်စိသိမ့်မကောင်းလို့ပါညံယူတွေကြိုက်တယ်ဂိမ်းကစားခြင်းအဖြစ်အချိန်လဲကုန်ပါတယ်ဒါကြောင့်မမကြိုက်တာပ
ါကြိုက်ပါတယ်ဂိမ်းတွေဂိမ်းတွေကကျွန်တော်ဒီပြင်းတဲ့အချိန်မျိုးမှာအော်ဒီစိတ်ပန်းဖြေရဲ့အနေနဲ့ဆော့လို့ရတဲ့အစင်ပြပါတယ်။နောက်ပြီးဂိမ်းတွေတွေကနေပြီးတော့ကျွန်တော်တို့ဒီအင်္ဂလိပ်စာဝေါ်ဟာရာအသစ်တို့ဘာလို့သိရတဲ့အတွက်လဲ။တော်တော်လေးတော့အစင်ပြပါတယ်ဂိမ်းဆော့ရတာပေါ့။ဟု
တ်ကြိုက်ပါတခါကျရင်စိတ်ညစ်တဲ့အခါလေဆိုရင်လေဂိမ်းဆော့လို့ရှိရင်စိတ်ပြေလောက်လောက်ဖြစ်တယ်။မြန်မာဂိမ်းထဲမှာစိတ်ပါသွားတယ်ပေါ့နော်။ဂိမ်းရန်ကောင်းပြီဆိုလို့ရှိရင်စိတ်ညစ်တဲ့ဟာတွေကိုလည်လွတ်ပြီးတော့ပေါ့နော်ဂိမ်းဆော့ရတာအရန်နဲ့တတ်ပါတယ်
။အာဟုတ်ကဲ့ဂိမ်းကစားတာမကြိုက်ဘူးကွာ။အဲ့လိုမကြိုက်တာလဲဆိုတော့အဲ့လိုတစ်ခုခုကိုအကြာကြီးဒီဇိုင်းမက်ကြီးထိုင်ပြီးတော့လုပ်နေရတာအဲ့လိုမျိုးအကြာကြီးမကြိုက်ဘူးဟုတ်ကဲ့
အဲဂိမ်းဆော့ရတာတော့ကြိုက်တယ်ခင်ဗျကျွန်တော်အခုငငယ်လေးတည်းဆော့တယ်အဲအခုလည်းဆော့နေတော့မှကြိုက်တယ်ဘယ်လိုဆော့လဲဆိုတော့အဲသူများတို့အဲ့လိုမျိုးဟိုတော့ဟိုအများအားလိုမျိုးဂိမ်းဆော့နေရတာတော့မဟုတ်ဘူးခင်ဗျဟိုကျွန်တော်ကိုယ်လှုပ်လဲကိုရှိတယ်ဟဲ့ကျွန်တော်ဆော့ဖြစ်တာကတော့အဲ့လိုဟိုဟိုလှုပ်တဲ့မှာ strength များလာတာပဲဖြစ်ဖြစ်အဲစိတ်ပင်ပန်းတဲ့ဟိုနောက်နေလာတာဖြစ်ဖြစ်အဲဒီလိုမျိုးဂိမ်းဆော့လိုက်တယ်ဆိုရင်တော့နော်စိတ်ပန်းပြေတက်တာသွားရောနော်စိတ်ပန်းမြေမှုတစ်ခုအတွက်ဂိမ်းဆော့ရပါတော့
အခုလိုဂိမ်းစားကြတဲ့သူတော်တော်များများဟာငူးရစေအရက်ကိုယ်ရဆွဲတယ်လို့ဆွဲတက်လာကြပါတယ်ဂိမ်းမကစားရရင်မနေနိုင်တဲ့သူတွေမှာဆိုရင်ငူးရစေဆွဲသူတွေရဲ့စိတ်ပန်းဆိုင်ရာလက္ခဏာတွေလိုပဲမြင်လာရတယ်လို့သူတေသူတွေကပြောပါတယ်နေရောညပါဘာပဲလုပ်လို့ဘဲဘဲသွားသွားဒီဂိမ်းပေါ်မှာပဲစိတ်ကရောက်နေပြီးဂိမ်းကစားဖို့အခွင့်အလမ်းကိုပဲရှာနေတတ်ကြတယ်လို့လည်းဆိုပါတယ်သမားရေရှုရောင်းကကြည့်မယ်ဆိုရင်တော့အစာအိမ်ယောဂဖြစ်တာအမြင်အာရုံထိကြိုက်တာခေါင်းကြိုက်ခါနာစက်ကြောတက်တာညဘက်အိမ်မပျော်တာအဝလွန်တာစတဲ့ယောဂတွေကိုဂိမ်းပုံမှန်ကစားသူတွေမှာတာမန်လူတွေနဲ့ပိုးပြီးတွေ့ရတယ်လို့လည်းဆေးဘက်ဆိုင်ရာပညာရှင်တွေကပြောပါတယ်။ဂိမ်းကစားခြင်းရဲ့အဆိုးဆုံးရလဒ်တွေကတော့ဂိမ်းအစွဲလန်းလွန်ပြီးနေရောညပါအအိပ်ပြက်အစားပြက်ရက်ဆက်မနာတမ်းကစားတာကြောင့်အသက်ပါပါသွားတဲ့အဖြစ်တွေဂိမ်းကစားဖို့ငွေမရှိတာကြောင့်ခိုးဝဲလူရက်မှုဖြစ်စဉ်တွေနဲ့လူငယ်ပိုင်းတွေကျူးလွန်ခဲ့တဲ့အဆုလိုက်အပြုံလိုက်ပြစ်ခတ်တပ်ဖြတ်မှုတွေဟာအကျန်းဖက်မှုတွေများလွန်းတဲ့ဂိမ်းတွေကစားတာကလည်းဖြစ်လာတဲ့နောက်ဆက်တွဲဆိုးကျိုးတွေပဲဖြစ်ပါတယ်အပြင်းပြင်းချင်းလို့ကစားကြတာပဲဖြစ်ဖြစ်ဆွဲလန်းသွားပြီးမကစားရမနေနိုင်လို့တမင်အချိန်ပေးပြီးကစားကြတာပဲဖြစ်ဖြစ်ဒီလိုဂိမ်းမျိုးစုံကစားတာပေါ့ကြိုက်သည်ပဲဖြစ်စေမကြိုက်သည်ပဲဖြစ်စေသဘောထားမတူတာလေးတွေဘလို့ပဲရှိရှိစမတ်ဖုန်းနဲ့တက်ဘလက်ကိုညနာပြင်လက်နဲ့ပုတ်တက်တဲ့အရွယ်ကလေးတွေကအစာဂိမ်းတွေကစားနေကြတာကိုတော့ဒီနေ့ခေတ်မှာအားလုံးတွေ့နေကြရတာပါပဲရှင်ကျမညိုညိုလွန်ပါ
ညညလွင်ရဲ့မတူရာလေးတွေကိုနားဆင်ခဲ့ရတာပါ VOA ကနေစနေနေ့ညပိုင်းသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေကင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းမသောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2014ခုနှစ်အောက်တိုဘာလ25ရက်စနေနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်10နာရီထိအစီအစဉ်တွေကိုလိုင်းတိုမီတာ24 25 30နဲ့51အပြင်လိုင်းလမ်မီတာ190ရောကနေပြီးတော့လဲတိုးချဲ့ဖမ်းယူနားဆင်နိုင်ကြပါတယ်။ခုတော့အပတ်စဉ်ကဏ္ဍဖြစ်တဲ့ဥကျော်ဆန္ဒရဲ့တိုက်ရိုက်လေးလိုက်မှာထုတ်လုပ်သူမဆုမုံနဲ့အတူတင်ပြထားပါတယ်ရှင်။
မင်္ဂလာပါသောရရှင်ခင်2015ရွေးကောက်ပွဲကို2015နိုဝင်ဘာမှာကျင်းပပြီးမယ်လို့မြန်မာနိုင်ငံရွေးကောက်ပွဲကော်မရှင်ကကြေညာလိုက်ပါပြီပြည်သူတွေသိကျင်နေတဲ့ဖွဲ့စည်းပုံကပြင်မလားအဲ့ဒီမတိုင်ခင်ဆိုတဲ့ကိစ္စနဲ့ပတ်သက်လို့တော့ဘာမှမသိရသေးပါဘူးဆိုတော့တကယ်လို့ဒီဖွဲ့စည်းပုံမပြင်မဲ့ဒီရွေးကောက်ပွဲကိုကျင်းပမယ်ဆိုရင်ဒီရွေးကောက်ပွဲကိုပြည်သူတွေကဘယ်လိုသဘောထားကြမလဲဆိုတာကိုဒီနေ့ဆွေးနွေးမှာဖြစ်ပါတယ်ဆွေးနွေးရတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတိုင်းခံဖြေကြားပေးမယ့်ပုဂ္ဂိုလ်သုံးယောက်ကိုကျွန်တော်ကစဉ်စဉ်ဆက်ဆက်ရွေးချယ်ထားပါတယ်ပထမတစ်ယောက်ကတော့ကိုမျိုးရန်အောင်သိန်းဖြစ်ပါတယ်သူကမြူသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဗဟိုသုရေသနလက်ညွန်အဖွဲ့ရဲ့အတွင်းမှုဖြစ်ပါတယ်နောက်ပုဂ္ဂိုလ်တူကတော့ပြည်သူ့အရေးဂျာနယ်ကအက်ဒီတာချုပ်ဦးမော်လင်းဖြစ်ပြီးတော့နောက်ပုဂ္ဂိုလ်တူကတော့88ပွင့်လင်းအဖွဲ့ကကိုမြာအေရိုဖြစ်ပါတယ်နောက်ပါဝင်ဆွေးနွေးလိုတဲ့ပုဂ္ဂိုလ်တွေကလည်းတကယ်အစဉ်လာရှိတဲ့ပုဂ္ဂိုလ်တွေဖြစ်ပါတယ်။ဒါပေမဲ့ကျွန်တော်မေတ္တာရခန့်ကျင်တာကတော့သိပ်များနေတဲ့အတွက်ကြောင့်နာမည်လူသစ်တွေပေါ့လေဒီထက်မှမှဒီပုဂ္ဂိုလ်တွေထက်မှအမြဲတမ်းပါဝင်ဆွေးနွေးနေတာမဟုတ်တဲ့ပုဂ္ဂိုလ်တွေကိုကျွန်တော်ဦးစားပြီးပြပြီးတော့ခေါ်ပြစေလို့ကျွန်တော်ပြောလိုပါတယ်။ဆိုတော့ပင်နယ်တွေကိုပထမဦးဆုံးကိုမျိုးရန်အောင်သိန်းကိုပဲကျွန်တော်တခွန်းတူတူတုတ်တုတ်မေ့ချင်ပါတယ်။ဘဟု NLD ဘဟုသုရေသနကဘယ်လိုများသုရေသနပြပြီးတော့ဘယ်လိုလမ်းညွှန်မှုမျိုးချမှတ်ထားတာရှိပါလေခင်ဗျာတကယ်လို့ဖွဲ့စည်းပုံကိုမပြင်ပဲရွေးကောက်ပွဲကိုကျင်းပလာမယ်ဆိုရင် NLD ဘာလို့ဆိုပြီးတော့လမ်းညွှန်မှုများဆုံးဖြတ်ချက်များရှိနေပါလားဆိုတော့အချင်းပြောပြပါကိုမျိုးရံတော်ပဲ
โอเคကျွန်တော်တို့ပါတီအနေနဲ့ကဒီ2012ရွေးကောက်ပွဲဝင်ပြီးခဲ့တဲ့ကဒီခြေကံမှုတွေမပေါင်းတဲ့ကနေပြီးတော့ဒီရောက်တော့မင်းတော့ဒေါလင်းရောက်ပြီးတော့ဆုံးဖြတ်ထားရှိပါတယ်ဆိုတော့ကျွန်တော်တို့အခြေခံဖွဲ့စည်းပုံအခြေခံမှုတွေကိုကြောင်ပြမလို့ဆုံးဖြတ်ထားရမယ်လေပဲလက်တွေ့နိုင်ငံတဘာဝအရာကိုပဲတော့မှာဖြစ်ပါတယ်ဆိုတော့လက်တွေ့နိုင်ငံတဘာဝအရာကတော့လက်ရှိဒီဇင်းအစိုးရကအရာအလုံးကိုဥဆောင်နေတယ်အရာအလုံးကိုသူတို့စိတ်ချပုံစံနဲ့တွားနေတယ်အဲ့ဒီခင်းချင်းဝင်လာပြီးတော့မှပဲကျွန်တော်ဆောင်းဆောင်းရမှာဖြစ်ပါတယ်ကျွန်တော်ပြဆင်ထားတယ်အများကြီးရှိပါတယ်ပြဆားဆိုတော့ကျွန်တော်တို့အရင်တော့ဆိုတော့ plan A B C D ပေါ့ဗျာအစိုးရဘက်ကဘာလို့ဘာလို့မလဲကျွန်တော်တို့ကပြန်လုပ်မယ်ဆိုတာမျိုးစဉ်းစားနေကုန်ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ဆိုတော့ကျွန်တော်သောရရှင်တယောက်ရေးထားတဲ့စာကိုနည်းနည်းလေးအချင်းချင်းပြီးဖတ်ပြပြီးတော့ကျွန်တော်ပါဝင်ဆွေးနွေးမဲ့ပုဂ္ဂိုလ်တယောက်ကိုဖိတ်ခေါ်ပြစီအဲ့ဒီသောရရှင်သူကဗာရေးထားလဲဆိုတော့သူကနှစ်လမ်းရွေးပြထားတယ်ဖွဲ့စည်းပုံကိုပြင်ဖို့အကောင်းဆုံးအချက်ကတော့လွှတ်တော်ရဲကိုပြင်ဆင်လိုတဲ့သူတွေအများကြီးရောက်သွားဖို့ဖြစ်နေပြီတဲ့အခုအချိန်ကတော့ဆိုတော့ကျွန်တော်ကရတဲ့နည်းနဲ့ပူပေးကြမလို့ယူဆပါတယ်ဒါကတော့မပြင်မဲနဲ့ဆက်ပြီးတော့ပြင်ရင်လည်းလူတွေအများကြီးရအောင်တွန်းပို့မယ်ဆိုတဲ့သဘောဖြစ်ပါတယ်နောက်တစ်ခုကတော့နောက်ဆုံးကုတောက်ကိုလုံကြရဲဆိုရင်တော့လေရွေးကောက်ပွဲကိုသဘောမတူရင်မဲဆန္ဒရှင်တွေကသပိတ်မှတ်ဖို့ပဲရှိတယ်ဆိုတော့သူပြောထားတဲ့စာထဲမှာကိုဆက်လုပ်ပါလွှတ်တော်ရဲကိုပြင်းပြင်းသူများများအောင်ရွေးကောက်ပွဲထဲကဆက်သွားသူတို့မဟုတ်ကုတောက်ကိုလုံကြမယ်ဆိုရင်ပေါ့လေတယောက်ကမှောက်ပြီးတော့တယောက်ကမမှောက်ဘူးတော့မလုပ်ကြနဲ့ညီမယ်ဆိုရင်တော့အကုန်လုံးသပိတ်မှောက်ကြဆိုလန်းနှလန်းသူရွေးချယ်ပေးထားတာရှိပါတယ်ဒါကသောတာရှင်သူရဲ့ဆွေးနွေးချက်ဖြစ်ပါတယ်အခုပါဝင်ဆွေးနွေးမဲ့ပုဂ္ဂိုလ်ထဲကတူဖြစ်တဲ့အာလွှတ်တော်ရှင်ရဲ့ဦးကြည်မြင့်ကိုကျွန်တော်ဖိတ်ခေါ်လို့ပဲဦးကြည်မြင့်ကြားပါလားခင်ဗျာ
ကြားပါတယ်ခင်ဗျ
ဟုတ်ကဲ့ဦးကြည်မြင့်ရဲ့သဘောထားကိုကျွန်တော်သိပြရစေခင်ဗျာ
အမှန်ကတော့ဟို2008ခြေကံဥပဒေဆိုတာကစတာထွက်တဲ့ကလုံပုံကံကိုမကြိုက်ဘူးဗျရုပ်ကောက်ပွဲအနိုင်ရတဲ့ဒုက္ခရွေးဆွဲထားတဲ့ပါတီကမရေးဆွဲရဘဲနဲ့အာဏာသိမ်းတဲ့စစ်တပ်ကဥဆွဲရေးဆွဲခဲ့လို့ပါပဲတိုင်းပြည်ကိုတိုင်းတစ်ပါးကစစ်တပ်ကြီးကစစ်နိုင်လို့ဆင်းရှုံးတဲ့တိုင်းပြည်ကိုအုပ်ချုပ်တဲ့ပုံစံလုပ်နေတဲ့အတွက်ကြောင့်အဖရရကျွန်တော်မတိုက်ပါမတိုက်ခဲ့ပါဘူး။ဒါမဲ့လို့ဒီကျွန်တော်တို့ဥပဒေဘောနဲ့တော့မဆိုရင်ပြည်သူတွေကဒီလိုဒီကျွန်တော်တို့အဲ့ဒီဥပဒေမပြတ်ဆန်းခင်မှာဥပဒေတစ်ခုထွက်လာလဲ96ဆိုတာ။အဲ့ဒီဥပဒေရဆိုရှိရင်ဒီဖွင့်ပြမယ့်ဘက်ကအကြံပေးမယ်နောက်ဆက်မယ်ဆိုရင်ထောက်ငန်းလေးက sanity ထားနိုင်တယ်လို့ဥပဒေပြတ်ဆန်းလိုက်တယ်ဗျ။အဲ့ဘာမှဆွေးနွေးခွင့်မရခဲ့ဘူးဗျာ။ဒီလိုဒီလိုဥပဒေပြတ်ဆန်းချိန်ချောက်ပြီးတော့မှ2008ခြေကဥပဒေဆန္ဒခံရင်ပွဲကြီးကိုအဲ့ဒီအောက်မှာလုခဲ့တာဗျာ။
တဖက်တည်းမှာပဲလူသိန်းချီတဲ့နာဂေမုံတိုင်းကြီးတိုက်ပြီးတဲ့အချိန်ဖြစ်တယ်ဒီတော့2007အချိန်ကဥပဒေဆန်ကိုဌာနခံခွဲဆိုတာပရိညာဥပဒေအရဆိုတာအနိုင်ထက်ပြုခြင်းမတရားဩဇာသုံးခြင်းအလွဲပြုံးပြောဆိုခြင်းလွတ်လပ်သောသဘောတူညီမရှိတဲ့သဘောတူညီအနုစာဖြစ်လို့ဖြစ်တာတကြောင်မလို့အဲ့ပရိညာဥပဒေအရဆိုလူလူဌာနအရပြတ်သားမဲ့ဆိုတာဘေးကထုတ်เสียဖြစ်ပါတယ်ဒါကြည့်ုံနဲ့လူလူဟာဘယ်လောက်လူလူဆန္ဒကိုဘယ်တော့တန်ဖိုးထားခဲ့မထားခဲ့ဘူးဆိုတာကိုညင်းနာပါလေ။ဒါကလူလူကိုကိုစားမှုတွေအခြေခံဥပဒေဆိုတော့နောက်ကြီးအခြေခံဥပဒေကိုလူတိုင်းလူတွေလည်းမကြိုက်ကြဘူး။တိုင်းသားပြည်သူလည်းမကြိုက်ဘူးဆိုတော့အားကြောင့်ဟုတ်လား။ဒါအဆမ်းမို့ပါဘူး။ဒါကမလို့ကျွန်တော်တို့ဒီနောက်ချင်းအခြေခံဥပဒေဆိုတာဟာဒီအပြစ်ပြန်ပြီးတော့ဆွဲတင်တယ်ဘလို့ဆွဲတင်လဲဆိုလို့ရှိရင်တော့
ဟုတ်ကဲ့ဦးပြည်ပြည်ကျွန်တော်သိချင်တာဟုတ်ကဲ့အဲ့ဒီ
လူတွေလည်းပါတဲ့
အဲ့ဟာကိုမပြင်းမနဲ့ရွေးကောက်ပွဲကျင်းပခဲ့ရင
်ဆွဲတရားဖွဲ့ပြီးတော့အဲ့ဒီအခြေခံဥပဒေကြီးကိုစစ်တပ်လည်းပါပေါ့ဗျာအဲ့ဒီအခြေခံဥပဒေကြီးအစ်စ်ပြန်ဆွဲမှာပဲဒီတိုင်းပြန်ကောင်းမယ်မှတ်လို့ဆိုလို့ရှိရင်ပုံမှန်ပါ93ခုရှိတယ်ဗျာ
ဦးကြီးမြင့်ကျွန်တော်မေ့ချင်တာအဲ့တော့အဲ့ဟာကို
95ခိုင်တုံးကြောရမယ်လူလူတဝက်ကြောရမယ်ဆိုတာပုံမှန်ပါ93ခုရှိတယ်ဘလို့နည်းနဲ့မှပြင်လို့မရဘူးဗျာ
အဲ့တော့ဦးကြီးမြင့်မပြင်းမနဲ့ရွေးကောက်ပွဲကျင်းပမယ်ဆိုရင်တော့ဘယ်လိုသဘောထားမလဲခင်ဗျာအဲ့ရွေးကောက်ပွဲ
အဲသူကဒီလိုရှိတယ်ဗျမပြင်းမဲနဲ့ဆိုလဲကျုပ်တို့ကကျွန်တော်တို့မတက်နိုင်ဘူးဗျဘာလို့ပုံကုတ်တူချင်းကတော့ဘယ်တော့မှကျွန်တော်မကြိုက်ဘူးဒါမှမဟုတ်ကျွန်တော်တို့မျော်နေအားထားနေတဲ့ခေါင်းဆောင်ကဒါကိုနောက်ပြင်းနေရနိုင်တယ်ဆိုပြီးအတုပပြုရေကောက်ပွဲဝင်လိုက်တော့အတော့ကိုသူကဆူမကြက်သွားပြီးတာကြတော့သူကအင်းဦးကရောက်သွားတာဗောဗျာဒါတော့မဟုတ်ခီးကြမှာခုမှပြန်ပြီးနောက်ကြောင်းပြန်ပြီးတော့အဲကျွန်တော်တို့မညီမညွတ်တဲ့ဒီမိုကရေစီအင်အားစုတွေမညီမညွတ်ဖဲနဲ့ခုနောက်မှအဲ့တော့မရဘူးကြာညညွတ်တယ်ဆိုရင်ဘာမှဆိုလွတ်လို့ရ
ဟုတ်ကဲ့ဦးကြီးမြတ်
အဲ့ဒီသဘောတရားတော့ရှိပါတယ
်ကျေးဇူးတင်ပါတယ်ခင်ဗျာအဲ့မှာသောရရှင်ရေးထားတဲ့အထက်မှာကျွန်တော်တကြောင်းပြန်ပြီးဖတ်ပြခြင်းသေးတာဒေါအောင်ဆန်းစုကြည်ကတော့သူသမရမဖြစ်ရင်ဒီမိုကရေစီအရေးမလုတော့ဘူးလို့ဘယ်တော့မှပြောတာမကြားဘူးပါဘူးတဲ့သူလိုလူမျိုးဟာဘယ်နေရာကဖြစ်ဖြစ်တိုင်းပြည်ကအောင်လုံထောင်မြင်လို့ကျွန်တော်အကျွင်းမဲ့ယုံကြည်တယ်ဆိုပြီးတော့သူကတော့ပြောထားပါတယ်သူရဲ့သဘောကဖွဲ့စည်းပုံမပြင်းမဲနဲ့ရွေးကောက်ပွဲဝင်လို့သူသမရမဖြစ်လည်းပဲသူကဒီမိုကရေစီရေးကိုတွန်းပြီးတော့လုံနေနိုင်မှာပဲဆိုတဲ့သဘောနဲ့သွားရရှင်ရေးထားပါတယ်။အဲဦးကြီးမြင့်ဆွေးနွေးခြင်းနဲ့ဒီသွားရရှင်ကိုရေးသားခြင်းနဲ့ပတ်သက်ပြီးတော့ panel တူဦးဖြစ်တဲ့ဆရာဦးမော်လင်းပြည်သူ့အရေး journal editor ချုပ်ဦးမော်လင်းရဲ့သဘောထားကိုကြားရှင်ပါတယ်ခင်ဗျ။ဟု
တ်ကဲ့ကျွန်တော်ပြောရကြားလားမသိ
ဘူး။ကြားပါတယ်ပြောပါ။
Hello
ဟုတ်ကဲ့ကြားပါတယ်ခင်ဗျကြားပါတယ်။
အဲအခုကပြဿနာကရေးကောက်ပွဲမှာအခြေခံဥပဒေကိုပြင်ပြီးတော့မှလက်ခံမလားရေးကောက်ပွဲကိုလက်ခံမလားလက်မခံဘူးလားဆိုတဲ့မေးခွန်းဖြစ်နေတယ်။အဓိကတော့ဒီမှာကြေတနာကနှစ်ခုရှိတယ်တစ်ခုကတော့ရေကောက်ပွဲဆိုတာကတော့ဥပဒေနဲ့တကယ်လက်တွေ့ကြေတနာဖြစ်ပြီးတော့ရေကောက်ပွဲပြင်းအခြေခံဥပဒေပြင်းရေးမပြင်းရေးဆိုတာနိုင်ငံရေးကြေတနာဖြစ်နေတယ်အဲ့တော့နိုင်ငံရေးကြေတနာကလည်းဖြည့်ရှင်းမှရမယ်နိုင်ငံရေးကြေတနာဆိုတာပြည်သူလူထုရဲ့အင်အားပေါ်မှာတည်တယ်ပြည်သူလူထုကဘယ်လောက်ပြင်ကျင်လဲပေါ့တကယ်လက်တွေ့ရတော့ဒီအခြေခံဥပဒေကိုမပြင်မဲနဲ့ရေကောက်ပွဲလို့ရင်ဘယ်လိုမှဒီမိုကရေစီဒီလန်းချတဲ့ဒီကောက်ပွဲမျိုးဖြစ်မှာမဟုတ်ဘူးဒီမိုကရေစီနီးလန်းကျတဲ့ဒီကောက်ပွဲအပေါ်လာတဲ့အစိုးရမျိုးပြည်သူအစိုးရပေါ်လာမှာမဟုတ်ဘူးဒါတော့ကျင်ရှားတယ်ဒါပေမဲ့လက်တွေ့ပြဿနာကဒီကောက်ပွဲကလည်းဖြတ်တန်းမဖြတ်တန်းမင်းနဲ့မရအောင်တင်းကျပ်ထားတာရှိနေတယ်အဲ့ဒီကုကြားထဲမှာသွားနေရတာဖြစ်တယ်အဲ့တော့ဒီကောက်ပွဲကိုဖြတ်တန်းရတယ်ဆိုတာကလက်တွေ့ပြဿနာလက်တွေ့ပြဿနာအရာကတော့ကျွန်တော်တို့ဟိုလုပ်ဆရာရှိတာလုပ်နေရမယ်ဆိုတာရှိပေမဲ့တကယ်နိုင်ငံရေးပြဿနာကတော့ပြည်သူလူထုရဲ့သဘောထားမပါတဲ့ကျေသူသူလူလိုလားတာမဟုတ်တဲ့အခြေခံဥပဒေနဲ့တွားနေတဲ့ရေးရတော့ဘယ်တော့မှပြေလည်တဲ့အစိုးရမျိုးဘယ်တော့မှကျေသူလူလူလိုလားတဲ့အစိုးရမျိုးဘယ်တော့မှတိုးတက်ဖွံ့ဖြိုးတဲ့နိုင်ငံမျိုးဖြစ်လာမှာမဟုတ်ဘူးဆိုတော့ကျွန်တော်တို့သိချာနားလည်ဖို့လိုတယ်လို့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ခင်ဗျာကိုမြအေးရဲ့သဘောထားလေးသိချင်ပါတယ်ခင်ဗျာဒီကိစ္စနဲ့ပတ်သက်ပြီးတော့ချစ်စစ်ချစ်ပွန်းလင်းဟုတ်ကဲ့ပြောပါ
ဟုတ်ကဲ့ပါဒီကောက်ပဲဆိုတော့ရာဒါမှဖြစ်မနေဖြစ်တမ်းမဲ့မှတ်နိုင်တစ်ခုဖြစ်တယ်ဆိုပြီးတော့ဒီမိုကရေစီနိုင်ငံတွေမှာတော့အဲ့လိုချက်သုံးကြတယ်လေအဲ့တော့ကျွန်တော်တို့နိုင်ငံတကယ်ရောအပြစ်ကူးပြောင်းပြီလားဆိုတာဆက်စစ်ဖို့လိုတယ်လို့ထင်ပါတယ်တပ်ဖွဲ့ချုပ်ဖွဲ့စည်းအုပ်ချုပ်မှုအခြေခံဥပဒေကိုမပြင်းမဲနဲ့လုံးဝရွေးကောက်ပွဲဟာနိုင်ငံစိုးစိုးကူမော်နီဆွေးနွေးသွားတဲ့ဟာကိုကျွန်တော်လက်ခံတယ်ထောက်ခံတယ်နိုင်ငံရေးကြက်တော်မဖြေရှင်းမဲနဲ့ပြည်လူသဘောထားဌာနမပါပဲရေးဆွဲထားတဲ့ဖွဲ့စည်းအုပ်ချုပ်မှုအခြေခံဥပဒေအောက်မှာကျင်းပရွေးကောက်ပွဲဆိုတာလေဘယ်လိုမှဒီမိုကရေစီနိုင်ငံတစ်နိုင်ငံကိုဥတီမှုသွားဖို့ဆိုတာအရင်ခက်ခဲနေမယ်လို့ကျွန်တော်မြင်ပါတယ်အဲ့တော့ဖွဲ့စည်းအုပ်ချုပ်မှုအခြေခံဥပဒေပြင်ရအရေးကြီးတယ်လို့ကျွန်တော်မြင်တယ်။အဲ့တော့ဖွဲ့စည်းအုပ်ချုပ်မှုအခြေခံဥပဒေပြင်ဖို့အတွက်ကို ကျွန်တော်တို့နိုင်ငံမှာဖြစ်ပျက်နေတဲ့အခြေအနေဥပမာအားဖြင့်ပြောမယ်ဆိုလို့ရှိရင်ငင်းငယ်ဆွေးနွေးပွဲတွေရဲ့အခြေအနေကဆက်ဆက်ပြီးကျွန်တော်စဉ်းစားဖို့လိုတယ်လို့ကျွန်တော်မြင်ပါတယ်။သို့တော်လည်းကာလအခြေကြီးသွားမှာဖြစ်တဲ့အတွက်ကြောင့်မလို့2015မတိုင်ခင်မှာဖွဲ့စည်းအုပ်ချုပ်ဖို့အခြေခံဥပဒေကိုပြည်သူရဲ့ဆန္ဒအတိအဝမဟုတ်ရင်တောင်မှတစ်စိတ်တစ်ပိုင်းကိုဖြည့်ဆွမ်းပေးသောအဖြစ်ပြင်ဆင်ပေးခြင်းအဖြစ်အဆိုပါနီးလန်းရွေးကောက်ပွဲနီးလန်းနဲ့တိုင်းပြည်တစ်ဆင့်ချင်းသွားမယ်ဆိုတဲ့လူတွေအတွက်လည်းအားတရက်ဖြစ်လာစေလိမ့်မယ်လို့ကျွန်တော်မြင်တယ်။အဲဒါကြောင့်ဖွဲ့စည်းအုပ်ချုပ်ဖို့ချိန်အောင်ရအောင်မချစ်မပြင်းဖို့လိုမယ်လို့ကျွန်တော်ယူဆရတာ
။ဟုတ်ကဲ့။အခုကျွန်တော်သောရရှင်တယောက်ရေးထားတဲ့စာအရှိကြီးကကျွန်တော်အနှစ်ချုပ်လေးပြောပြလိုပါတယ်။မန္တလေးဦးလှမြင့်ဖွဲ့စည်းပုံပြင်မပြင်းဆိုတာကိုလာမယ့်အောက်တိုဘာ29မှာမှလှစ်တော်မှာအခြေတင်ပြောမှာမို့လို့တဲ့ကျွန်တော်ရွေးထားတဲ့ဦးကျော်စင်သာရွေးထားတဲ့ခေါင်းစဉ်ကနည်းနည်းစောလွန်နေသလားလို့ထင်ပါတယ်တဲ့။ဒါပေမဲ့သူပြောတာတစ်ချက်မှဒါအပြင်ကျွန်တော်စိတ်ဝင်စားစရာကောင်းတဲ့အချက်တစ်ခုဒီအပြောင်းလဲလုပ်မယ်ဆိုရင်စံကျယ်တဲ့စကားပါဗျာလော့ဂီပညာဘေးရင်ရတရားနီးယူဟာတွေလည်းမပါဖြစ်ပါရပါလိမ့်မယ်တဲ့မြန်မာမှုမှရတရားကောင်းရင်မင်းလုံးတောင်မှပါဖြစ်တဲ့မနေနိုင်စွာကိုသူပြောထားပါဗျာဆိုတော့အခုတာနာရင်စစ်ပေါ်ချုပ်တွေကသူတို့ဘိုးတော်တွေဘာတွေနဲ့ဘေးရင်ရတရားလုပ်တယ်တဲ့အခုကာချုပ်ကြီးကလည်းပဲထီလိုမင်းလိုဖရာတို့မင်းအိုချမ်းသာတို့အလိုတော်ပြုတို့မှသွားပြီးတော့အဋိဋ္ဌံဝင်တယ်လို့သူကြားပါတယ်တဲ့။ဒါကြောင့်ပြည်သူတွေကလည်းပဲဘာတဲ့အဲမင်းစင်စောကောက်မှုဖြစ်တဲ့ဘောင်းတော်ကြီးတို့ချမ်းသာရတို့ဖရာတို့မှသွားပြီးတော့ကုသိုလ်ကောက်မှုလုပ်ကြဖို့တိုက်တွန်းထားပါတယ်။ကျွန်တော်ကတော့ရည်စရာပြုံးစရာထင်တော်လည်းပဲဒါတချို့ကတော်တော်ရှင်တွေကဒါကိုအလေးနဲ့စဉ်းစားကောင်းစဉ်းစားမှမလို့ကျွန်တော်တင်ပြလိုက်ရပါတယ်။ဟုတ်ကဲ့ဆိုတော့ကျွန်တော်အခုပါဝင်ဆွေးနွေးမယ့်ပုဂ္ဂိုလ်နောက်တစ်ယောက်ကိုကျွန်တော်ဖိတ်ကြားလိုပါတယ်။အဲ့ဒီပုဂ္ဂိုလ်ကတော့ဦးဆိုင်လေးဖြစ်ပါတယ်။SNLD ရဲ့ခေါင်းဆောင်သူဖြစ်ပါတယ်ကျွန်တော်သိကျင်တာဦးဆိုင်လေးတို့ဟာ1990ပြည့်ရွေးကောက်ပွဲကိုတော့ဝင်ခဲ့တယ်နိုင်ခဲ့တယ်ဆိုတော့အခုဟာဘယ်သူလိုင်းကြဆိုတယောက်ယောက်လိုင်းကြသွားပြီထင်ပါတယ်ဦးဆိုင်လေးကြပါလားဦးဆိုင်လေးကြသွားပါတယ်ကျွန်တော်အဲ့တော့ဦးအေလွင်ကိုခေါ်လိုပါတယ်ခင်ဗျာဦးအေလွင်ရှိပါလားခင်ဗျာဦးအေလွင်
ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ဦးအေလွင်ရဲ့ဆွေးနွေးချက်ကိုကြားပြစေခင်ဗျာအခုရွေးကောက်ပွဲဥပဒေဖွဲ့စည်းပုံကိုမပြင်မဲ့ရွေးကောက်ပွဲကျင်းပလာမယ်ဆိုရင်ဘယ်လိုသဘောထားသင့်ပါသလဲခင်ဗျာ
ကျွန်တော်တို့အနေနဲ့ကတော့ဒီနိုင်ငံရေးပါတီဖြစ်နေပြီးတဲ့အခါကျတော့ကျွန်တော်တို့ကရွေးကောက်ပွဲကတော့ဝင်ကိုဝင်ရမှာပေါ့နော်ရွေးကောက်ပွဲဝင်မှလည်းပဲကျွန်တော်တို့နိုင်ငံရေးနဲ့ပတ်သက်ပြီးတော့ပြည်သူကိုစားပြုပြီးတော့ဥပဒေပြုရေးအုပ်ချုပ်ရေးကိစ္စတွေမှာကျွန်တော်တို့ပါဝင်ဆောင်ရွက်ဖို့လမ်းကြောင်းပေါ်မှာပေါ့ဒါပေမဲ့အခုကျွန်တော်ပြောချင်တာကဖွဲ့စည်းပုံအခြေခံဥပဒေကတော့ပြင်ကိုပြင်ရမှာလားမြတ်ကျွန်တော်တို့2008ဖွဲ့စည်းပုံအခြေခံဥပဒေစတဲ့ကဒါကျွန်တော်တို့ကဒီဖွဲ့စည်းပုံအခြေခံဥပဒေရှိသွားရင်ရွေးကောက်ပွဲတွေရှိလာမယ်နိုင်ငံရေးပါတီတွေပေါ်လာမယ်အဲ့ဒီမှာကျွန်တော်တို့ပြည်သူလူထုပါဝင်တဲ့နိုင်ငံရေးကအဲ့ဒီမှာစပြီးတော့အသက်ဝင်လာမယ်ပေါ့နော်ပြည်သူလူထုပါဝင်တဲ့နိုင်ငံရေးအသက်ဝင်လာမှသာလျှင်နိုင်ငံရေးကတဆင့်ပြီးတဆင့်တိုးတက်ပြီးတော့ပြောင်းလဲတဲ့အဆင့်ကိုကျွန်တော်တို့ရောက်မယ်လို့ကျွန်တော်တို့ကနားလည်ခဲ့တာပေါ့အဲ့တော့အခုကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေတခုတော့ရှိနေတယ်သို့တော့ဒီဖွဲ့စည်းပုံအခြေခံဥပဒေကအဖြစ်မနေပြင်ကိုပြင်ရမယ်ဖွဲ့စည်းပုံအခြေခံဥပဒေကိုလည်းကျွန်တော်တို့နားလည်ထားတယ်တစ်ဖက်မှာကျတော့ဒီလိုဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဖို့ဆိုလို့ရှိရင်ကျွန်တော်တို့ကဒီနိုင်ငံရေးအရာပြည်သူလူထုရဲ့ထောက်ခံမှုနဲ့ပြည်သူလူထုကရွေးကောက်တင်မြောက်ခံရတဲ့အခြေအနေမျိုးကလည်းရှိမှဖြစ်မှာလေအဲနောက်တစ်ချက်ကျတော့ကျွန်တော်တို့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ခြင်းနောက်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ခြင်းဆိုတာတက်ပေါ့နော်ရွေးကောက်ပွဲဝင်ကြီးဆိုတာတက်ဒီပြည်တော်စုရွေးကောက်ပွဲကော်မရှင်အပါဝင်ပေါ့ဗျာဒီကော်မရှင်အစည်းအဝေးကနေပြီးတော့ဒီကောက်ပွဲဆိုင်ရာကိစ္စတွေမှာဆောင်ရွက်ချင်းဆိုတာကိုလည်းပဲကျွန်တော်တို့နိုင်ငံရေးလောကရောပြည်သူလူထုရောမျက်ချင်မပြစောင့်ကြည့်နေတဲ့ကိစ္စပါကျွန်တော်တို့နားလည်သလားကျွန်တော်တို့အတွေ့အကြုံအရပြောရရင်တော့ဒီပြည်တော်စုဒီကောက်ပွဲကော်မရှင်ကနေပြီးတော့အဆင့်ဆင့်သောကော်မရှင်ဖွဲ့ဝဲတွေဖွဲ့ထားတယ်ခင်ဗျအဲ့ဒီကော်မရှင်ဖွဲ့ဝဲတွေကတိုင်းဒေသကြီးအဆင့်ပြည်နယ်အဆင့်ပေါ့နော်ကော်မရှင်တွေကနေပြီးတော့ကော်မရှင်ဖွဲ့ဝဲတွေကနေပြီးတော့ရက်ွက်အဆင့်ကြီးပါအောင်ဆိုလို့ရှိရင်ကော်မရှင်ဖွဲ့ဝဲတွေအဆင့်တရကျွန်တော်တို့ဒီစစ်တပ်ကထိန်းချုပ်ထားတဲ့အထွေထွေကုသိုလ်ရေးဦးစီးဌာနအရာရှိတွေနောက်ဝန်ထမ်းတွေပေါ့အစိုးရဌာနတွေကဝန်ထမ်းတွေပါနေတယ်ဒါကကျွန်တော်တို့ကအစိုးရကဒီရွေးကောက်ပွဲစနစ်မှာသူတို့ဝင်ပြီးစိုးဖြတ်နေတဲ့သဘောပေါ့ဝင်ပြီးကြိုက်တွဲနေတဲ့သဘောဖြစ်နေတဲ့အခါကျတော့ဒီလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ရတော်တော်အနှားဝေးနေတယ်လို့ကျွန်တော်တို့အဲ့လိုပဲမြင်တယ်ခင်ဗျာ
ဟုတ်ကဲ့
အဲ့တော့ကျွန်တော်တို့ဒီပေါ်စီဘုတ်ခြေကားဦးတင်စီရလည်းကျွန်တော်တို့လုပ်ရမယ်အဲ့ဒါလည်းပုံပြီးရေးကြည့်တာကကျွန်တော်တို့ဒီပြည်တော်စုကော်မရှင်နဲ့ကော်မရှင်အစ်စင်ရဲ့ဒီဖွဲ့စည်းပုံနဲ့လုပ်ပုံကံပုံတွေပေါ့နော်ကျွန်တော်တို့အဲ့ဒါတွေကိုပြင်နိုင်အောင်ကျွန်တော်တို့ကြိုးစားပြီးတော့မှဒီယူကော်ပွဲကိစ္စတွေကိုပါကျွန်တော်တို့ကဆက်ပြီးစဉ်းစားရအောင်တော့ပုံပြီးတော့ဒီမြန်မာနိုင်ငံအတွက်နိုင်ငံရေးရာပုံပြီးတော့အနှစ်သာရရှိမယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဦးလင်းကျေးဇူးတင်ပါတယ်ဒီ group မြန်မာနိုင်ငံမှာဖွဲ့စည်းပုံမကျင်ပဲမပြင်ပဲရွေးကောက်ပွဲကျင်းပလာရင်နိုင်ငံတကာကဘယ်လိုသဘောထားမလဲဆိုတာလည်းပဲကျွန်တော်စူးစမ်းပြီးတော့အစီအစဉ်တွေလုပ်ခဲ့မှုပါတယ်အထူးသဖြင့် American ပြည်ထောင်စုကိုအတိအကျထားပြီးကျွန်တော်လေ့လာတင်ပြခဲ့မှုပါတယ်အဲ့မှာ American ပြည်ထောင်စုဘက်ကသဘောထားဘယ်လိုဖြစ်လာနိုင်လဲဆိုတာကတော့ဖွဲ့စည်းပုံပြင်တယ်မပြင်ဘူးဆိုတာတဲ့အဲ့ရွေးကောက်ပွဲကျင်းပပုံကျင်းပနေစောစောဦးရေလွင်ပြောသလိုလွတ်လပ်ပြီးတရားမျှတရွေးကောက်ပွဲဖြစ်သလားလူတိုင်းကမှန်မှန်ကန်ရွေးကျဲမဲ့ပြပန်ကွင်းရခဲ့သလားမဲ့ရေအတွက်ပုံကမျှတရလားစသဖြင့်အဲ့ဒါတွေကိုကြည့်ပြီးတော့လုတ်ပုံကိုင်ပုံကိုကြည့်ပြီးတော့သာလျင်အစည်းမှတ်ပြုမပြုဆိုတာဆုံးဖြတ်လိုက်မယ်ဖွဲ့စည်းပုံပြင်မပြင်နဲ့တော့တိုင်းတာဆုံးဖြတ်မယ်မဟုတ်ဘူးလို့ပဲလည်းနိုင်ငံတကာကပြောထားတာတရားရှိပါတယ်ခင်ဗျာအဲ့ဒီပိုင်းကိုကျွန်တော်နောက်ပိုင်းပြန်လှည့်ပြီးတော့မေးပါမယ်အခုတော့ကျွန်တော်ဦးဆိုင်လိတ်ကိုမေးလို့ပါတယ်စောစောကဖုန်းပြုတ်ကျသွားပါတယ် SNL ရဲ့ခေါင်းဆောင်လူဖြစ်ပါတယ်ဦးဆိုင်လိတ်တို့ဟာ1990ပြည့်ရွေးကောက်ပွဲကိုဝင်ခဲ့တယ်တခဲနဲ့လည်းနိုင်ငံရဲ့ဒေတာရင်းမှာအခုကျင်းပမဲ့2015ရွေးကောက်ပွဲဖွဲ့စည်းပုံပြင်ပကျင်းပလာမယ်ဆိုရင်ဘယ်လိုသဘောထားမလဲခင်ဗျာဘယ်လိုမြင်တယ်လဲဘယ်လိုနှိုင်းရှင်မလဲခင်ဗျာရွေးကောက်ပွဲတစ်ခုကိုဦးဆိုင်လိုက
်အဲပထမဦးတစ်ချက်ပြောချင်ပါတယ်ခင်ဗျာ
ကျော်ပ
ါ2008ဖွဲ့စည်းပုံခြေခံဥပဒေကိုမပြင်ပဲနဲ့ဆိုလို့ရှိရင်ဒိုင်းနာပါတီအနေနဲ့လုံးဝကိုဒီရွေးကောက်ပွဲကိုမဝင်တင်ဘူးလို့ကျွန်တော်မြင်တယ်ဒုတိယတစ်ချက်ကနိုင်ငံရေးအရာဖွဲ့စည်းပုံခြေခံဥပဒေဘယ်လိုပဲကောင်းတယ်ဖြစ်စီဆိုးတယ်ဖြစ်စီဒီကောက်ပွဲဟာဝင်ရောက်ဖြတ်တန်းခြင်းမပြုလို့မရဘူးဒါမှသာလေပါတီနိုင်ငံရေးတရားနေလို့ရပ်တည်လို့ရမှာဘူးအဲ့မှာနဲ့ချက်ကျွန်တော်စဉ်းစားဖို့လိုတာကဒီကောက်ပွဲကိုဝင်ခြင်းုံတက်တက်နဲ့ဒီကောက်ပွဲမဖြတ်တန်းလို့မရဘူးဆိုတာတခုတည်းကြည့်ပြီးတော့မှကျွန်တော်နိုင်ငံရေးကိုအဆုံးဖြတ်ခံယူမှာဒါမှမဟုတ်ရင်တိုင်းသားတွေနှစ်ပေါင်း60လောက်တောက်လျှောက်အထက်ခံပြုလာတဲ့ဒီဖက်ဒရယ်ပြည်ထောင်စုကြီးပေါ်ပေါက်ဖို့အတွက်ဖက်ဒရယ်ပြည်ထောင်စုဒီသဘောတည်းဖွဲ့စည်းပုံခြေခံဥပဒေကိုရအောင်လုပ်မလားဆိုတဲ့ပြဿနာကြီးကဖြစ်လာတယ်။အဲ့မှာကျွန်တော်နောက်ဆုံးဆုံးဖြတ်ရမှာတော့ဥပဒေမကောင်းဘဲနဲ့ကျွန်တော်ရွေးကောက်ပွဲကိုဘယ်လောက်ပဲဖြတ်တန်းဖြတ်တန်းနိုင်ငံရေးအဖြေတစ်ခုကိုမရဘူး။အဲ့ဒီအဖြေတစ်ခုကိုမရလို့ရှိရင်ပြဿနာငြိမ်းမသွားဘူးဆိုတဲ့ဟာကိုကျွန်တော်တွားပြီးတွေ့တယ်။ဒါကြောင့်မို့လို့2008ဖွဲ့စည်းပုံခြေခံဥပဒေကိုပြုပြင်ပြင်ဆင်ခြင်းမပြုဘဲနဲ့ရွေးကောက်ပွဲကိုဝင်ရောက်ဖြတ်တန်းမှုဆိုတဲ့ကျွန်တော်တို့အမ်ဘန်ကိုအဲရင်ဆိုင်ရမယ့်ပြဿနာကြီးစွာသောခက်ခဲရင်ဆိုင်ရမှာဒါကြောင့်မို့လို့ကျွန်တော်ကတော့ဒီဥစ္စာကိုမြင့်တယ်ပါတယ
်ဟုတ်ကဲ့ကျွန်တော်ကိုမျိုးရန်အောင်သိန်းကိုပြန်မိကြပါတယ်သွားသွားဦးဆိုင်လိကပြောတယ်ဖွဲ့စည်းပုံပြင်ဆင်နေဆိုတဲ့အထက်မှာဖက်ဒရယ်ပြည်ထောင်စုပေါ်ဆောင်ရေးဆိုတဲ့ကိစ္စကလည်းသိအရေးကြီးတယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပါတယ်ဆိုတော့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဒီဖက်ဒရယ်ပြည်ထောင်စုပေါ်ပေါက်ရေးနဲ့ပတ်သက်တဲ့ကိစ္စနဲ့ပတ်သက်ဘယ်လိုသဘောထားပါလဲခင်ဗျာဒီအတွက်ဖွဲ့စည်းပုံကိုဘယ်လောက်ထိဒီပိုင်းကိုပြင်ဖို့ဘယ်လောက်ထိအလေးနဲ့ထားပါလဲအဓိကကျွန်တော်ကြားတာကတော့ဒါလေ59စလုံးထင်ပါတယ်သမနာရဲ့ qualification ဆိုကန်တာထားတဲ့ကိစ္စနောက်ပြီးဖွဲ့စည်းပုံပြင်ဆင်မဲ့မဲ့ရေးတဲ့ပတ်သက်ပြီးတော့436လာအဲ့ဥပဒေအဲ့ပုံမှန်လို့ထင်ပါတယ်ဆို federal ကိစ္စနဲ့ပတ်သက်လို့ကော NLD ကဘယ်လောက်အလေးနဲ့ထားပါလဲခင်ဗျာ
ကျွန်တော်ပါတီကဒီ federal ပြည်ထောင်စု federal ဆိုတော့ကိုတောက်လျှောက်ပြောလာခဲ့တာပေါ့1990ရှိကောပဲဒီကိစ္စကပြီးတော့ကျွန်တော်တို့အနေနဲ့ပုံမှန်436ကိုပြင်ဖို့ကြိုးစားတဲ့အခါမှာပုံမှန်436ဒီမြန်မာဒီဒီနောက်ချက်ဖွဲ့စည်းပုံအခြေခံဥပဒေကိုပိတ်ဆို့တားဆီးထားတဲ့ပုံမှန်ဖြစ်နေသူတို့ဒီမြန်မာနိုင်ငံကိုစစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုဖြစ်ပေါ်ခြင်းအနေပြီးတော့ပိတ်ဆို့တားဆီးထားတဲ့ပုံမှန်ဖြစ်နေတဲ့ကြောင့်ပြင်ဆင်လို့ခြင်းဖြစ်ပါတယ်။အဲ့တော့ကျွန်တော်တို့မှာအနေနဲ့နိုင်ငံကိစ္စဆောင်လို့ရှိရင်မေးခွန်းတစ်ခုရှိပါလေ။လက်တွေ့နိုင်ငံရေးအခြေအနေနဲ့ကျွန်တော်လိုချင်တဲ့ဆန်နိုးနိုင်ငံရဲ့အခြေအနေနှစ်ခုကြောင့်အနေနဲ့တွောင်းရပါတယ်။လက်တွေ့နိုင်ငံရဲ့အခြေအနေမှာကကြတော့ကျွန်တော်တို့ကဒီ2015ကျောက်ပွဲကိုပိုစီဖို့အခြေခံဥပဒေမပြင်မဲနဲ့ငွေနဲ့မပြင်လို့မပြင်ခဲ့မပြင်လို့ကျွန်တော်စစ်တမ်းကပိုစီဖို့အခြေခံဥပဒေမဖြစ်လာဘူး။ဒါကြောင့်မို့လို့မငွေဘူးဆိုလို့ရှိရင်အဲလက်ရှိဒီအစိုးရအဖြစ်အချက်တောင်းတာပါ။သူတို့ကဒီပုံစံကိုဆက်တောင်းပါပြီးတော့အတူတူနိုင်ငံရေးအခြေအနေလည်းပဲကျွန်တော်ကြည့်ကြည့်ပါမြန်မာနိုင်ငံကအကျိုးနဲ့အိန္ဒိယကြောင့်ရှိနေတယ်။အဲဒါတော့မြန်မာနိုင်ငံကိုဟိုတကားတော့ဖွင့်ပေးသေးဘူး။တကားကိုဖတ်လို့ရှိသေးတယ်။ဒီနောက်နိုင်ငံကိုဥရောပကအကုန်လုံးကပြေးဝင်လာကြတော့ဆိုတွေ့ရမှာဖြစ်တယ်။ဆိုတော့ဟိုအရှင်တို့နိုင်ငံပုံစံအချင်းနဲ့လောကမတူတော့ဘူး။မြန်မာနိုင်ငံကိုဒီနိုင်ငံတကာကလည်းပဲမိတိအစိုးရပဲတက်ဟိုဆက်ဆံနေပုံပြီးအပေါင်းကလုပ်မယ်ဆိုလို့ဖြစ်နေကြတဲ့အခြေဖြစ်နေတယ်။နော်ဒါကလည်းပဲဟိုရှင်းမစွန်တယ်ကသူမပြီးအစိုးရနဲ့ honestly လုပ်ချင်နေကြတာဆိုတော့ငောက်ဆန်ကကျွန်တော်ပြောကိုကျွန်တော်တို့ကကျွန်တော်လူချင်းနဲ့ပြည်ဖို့အခြေခံဥပဒေတစ်ခုချက်မလာလို့ငွေမှုဆိုလို့ရှိရင်နိုင်ငံတကာ ဖြစ်နေတဲ့ပြည်သူတွေကျွန်တော်အရှိန်အဟုန်တော့ဘူးကျွန်တော်ကအရှုံးဖြစ်ဖို့ပုံများလို့ကျွန်တော်မြင်နေတယ်။အဲ့တော့ဒါကဟိုလက်တွေ့တော်တရားကျွန်တော်ပြောတာပါ။အဲ့တော့ဆယ်နှုန်းဘက်ကကျွန်တော်ကြည့်ပြောမယ်ဆိုရင်တော့မြန်မာနိုင်ငံရဲ့ရှိနေတဲ့ပြဿနာလေးအားလုံးဒီထောင်ကူ၄၀ခုနှစ်ပြည့်စုံအခြေခံဥပဒေရေးစစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုမဖြစ်ချင်းကြောင့် ကျန်တဲ့တဲ့တဲ့အားလုံးမဲလို့ဆိုတော့ကျွန်တော်ကဘုရုံးနေတဲ့အရင်ကျစနေအားလုံးနေပဲဒီကေတော့နေပြောလို့ရှိရင်တော့ဂျီစီအာဒီပဲတကယ်စံပြပြီပဲလို့ကျွန်တော်မြင်တယ်။ဂျီရန်ကတော့တိုင်းအားလုံးသဘောတူညီထားတဲ့တော့တိုင်းကအားလုံးသဘောတူညီထားတဲ့ဒီနိုင်ငံလုံးဆိုင်ရာကဖြစ်ပေါ်လာတဲ့အခြေတစ်ခုပေါ်အခြေခံထားတဲ့တော့ရှင်ရအခွက်တစ်ခုပေါ်ဂျီတော်စုဆိုင်ရာတော့ဒီတစ်ခုရှိဖို့လိုတယ်။တ
ကျင်းနေကိုရအောင်သွားဖို့ဆိုတာကလက်ရှိချင်းနေတဲ့အခဲကြီးကနေပြီးတော့ကျော်ဖြတ်သွားမှာဆိုတော့နောက်ဆက်မှာစကောက်ဝဲပြီးလက်တွေ့နိုင်ငံကြီးအခြေအနေဆိုတော့ဖြစ်ဖို့ဖြစ်တမ်းနေပြီးဆိုတော့မျိုးနေဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဘာဝါခင်ဗျာဆိုတော့ကျွန်တော်ဒီမှာဆက်ဥမော်လင်းကိုတစ်ခုစောစောကကျွန်တော်ပြောခဲ့တာနင်းပတ်သက်ပါတယ်နောက်ပြီးတော့ဦးဆိုင်လေးတို့ကလည်းပြောတယ် တိုးတက်မှုရနိုင်မယ်လို့ပြောတယ်ဆိုတော့ဒီသဘောထားကိုပြည်သူတော်များများလက်ခံတယ်ဆိုရင်စောစောကနိုင်ငံတကာကတော့တာဝန်ကြည့်မှာမဟုတ်ဘူးပြင်းပြင်းမပြင်းပြင်းခင်ချင်းကျင်းပပုံကျင်းပနီတရားမျှတရဲဆိုရင်သူတို့လက်ခံမှာပဲလို့ပြောနေတော့တကယ်လို့မြန်မာပြည်သူလူထုရဲ့သဘောထားနဲ့နိုင်ငံတကာရဲ့သဘောထားဒါထိတိုက်တွေ့နေတယ်ပေါ့လေတထက်တည်းမကြဘူးဆိုရင်တော့အချိန်နဲ့ဘယ်လိုဖြစ်လာနိုင်မှာလဲဘယ်ဘက်ကိုပို့ပြီးတော့အားပေးခြင်းမှာလဲခင်ဗျာဥမော်လင
်းကျွန်တော်ကတော့အဲ့လိုမထင်ပါဘူးနိုင်ငံတကာဆက်ဆံရေးဆိုတော့နိုင်ငံတကာဆက်ဆံရေးကလက်တွေ့အချင်းအချင်းတွေပေါ်မှာတည်ပြီးတော့နိုင်ငံတကာနေပြီးတော့ဗမာနိုင်ငံကိုဘယ်လိုဆက်ဆံရမလဲဆိုတာကိုရွေးချယ်တာပါပြည်သူလူထုကအဆုံးဖြတ်ပါပြည်သူလူထုရဲ့သဘောထားပေါ်မှာနိုင်ငံတကာလက်ခံရတာပါနိုင်ငံတကာဆက်ဆံရေးဆိုတာအစိုးရချင်းဆက်ဆံတာမဟုတ်ပါဘူးပြည်သူလူထုနဲ့ဆက်ဆံရတာပါပြည်သူလူထုရဲ့သဘောထားမပါသေးဘူးနိုင်ငံတကာကဘယ်လိုပဲသဘောထားတာမဖြစ်နိုင်ပါဘူးဟု
တ်ကဲ့အဲ
့တော့ပြည်သူလူထုကအခုပြောနေတဲ့ကိစ္စက436ကိုပြင်ဖို့ပြောတာပါခုနကဦးချော်စံကပြောသွားတဲ့59ဆလုံးလို့ဟာမျိုးမဟုတ်ပါဘူးကျွန်တော်တို့မြင်တာမဟုတ်ပါဘူးသမရဘသူရွေးမလဲဆိုတာထက်အရေးကြီးတဲ့ကိစ္စက436ပါ2008ဖွဲ့စည်းပုံအခြေခံဥပဒေကိုဘယ်လိုပြင်ရမလဲဆိုတဲ့ဟာအဲ့ဒါကိုတန့်တတ်ထားတဲ့436ကိုပြင်ဖို့ပြောနေတာပါကျွန်တော်တို့အဓိကပြောနေတာအခြေခံဥပဒေကြီးကိုပြင်မယ်ဆိုရင်436ကိုပြင်ရမယ်436ကိုပြင်မှသာအခြေခံဥပဒေပြင်တဲ့အခါမှာဟိုအဆင်ပြေနိုင်မယ်ဖြစ်နိုင်တဲ့ဟာတို့ခုကိုရောက်မယ်ဒီ436ကိုမပြင်ပြီး2008အခြေခံဥပဒေကအရင်ကျင်းချက်တဲ့ဒီကဥပဒေချစ်နေလိမ့်မယ်တင်းလို့မရဘူ
း
ဒါကိုပဲအဓိကပြောနေတာပါအဲ့တော့ပြည်သူလူထုကဒါကိုလိုချင်တာပါပြည်သူလူထုရဲ့သဘောထားကိုမပါဘဲနဲ့နိုင်ငံတကာကဘလောက်ပဲထောက်ခံတာပဲဖြစ်စေတကယ်တမ်းကပြည်သူလူထုကဒီပေါ်မှာပဲစိတ်ရည်တည်နေမယ်ဆိုရင်နိုင်ငံတကာပြည်သူလူထုရဲ့မျက်နှာကိုပဲကြည့်ရမယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ခင်ဗျဟုတ်ကဲ့ကိုမြအေးကိုမေးပါစေဟုတ်ကဲ့ဆောင်းမော်လင်းပြောတာကျွန်တော်ကဘလို့စဉ်းစားမိလဲဆိုတော့အခုနိုင်ငံတကာကမြန်မာနိုင်ငံကိုအခုအချိန်ထိအသီးမှတ်ပြုလာတာကို၌ကမြန်မာနိုင်ငံတွင်းမှာအစိုးရကတကယ်လိုက်လျောလာလို့ပြောင်းလဲလာလို့ဆိုတာတဲ့နိုင်ငံတကာကတရုတ်ထက်ဥအောင်ဝင်ကျင်လို့ American policy ကိုကြည့်မယ်ဆိုရင်လည်းဗမာပြည်ဟာသူတို့အတွက် the only success story ကမ္ဘာနိုင်ငံရေးတွေမှာသူတို့အဖြစ်လည်းပဲမှာဝင်ဆွတ်တဲ့နိုင်ငံတကာဝင်ဆွတ်တဲ့ဘယ်နေရာမှာမှမအောင်မြင်ဘူးခံလိုက်ရတာကြီးပဲဆိုတော့မြန်မာနိုင်ငံဟာသူတို့အတွက်အောင်မြင်တယ်ငါတို့ရဲ့အောင်မြင်တဲ့တစ်ခုတည်းသောဇာလန်းဆိုပြီးတော့ပံပိုးအပ်ပြီးနေခြင်းဖြစ်တယ်လို့လည်းလူတော်များများသုံးသပ်ကြပါတယ်အဲ့ဒါကြောင့်ကျွန်တော်မေးတာပါနိုင်ငံတကာကတော့သူတို့ရဲ့ interest ကိုပိုကြည့်တယ်နမပြည်သူ interested လို့လူရသုံးသပ်ကြပါတယ်ဆိုတော့သူတို့ interest ကိုကြည့်နေတဲ့နိုင်ငံကသဘောထားနဲ့မြန်မာပြည်သူရဲ့သဘောထားထိတိုက်တွေ့ရင်ဘာဖြစ်မလဲဆိုတာကိုမြအေးရဲ့သဘောထားပြောပါခင်ဗျာတကယ်ကြမှာ
ဟိုနိုင်ငံတကာကကျွန်တော်တို့ဒီနိုင်ငံနဲ့ပတ်သက်ပြီးသဘောထားတွေပြောင်းလာတာပဲအချိန်ကာလမှာစပြီးတော့ထင်ရှားဖြစ်လာတယ်ဆိုတော့ပြန်သုံးသပ်ဖို့လိုပါတယ်အဲ့ဒါ2012ခုနှစ်ဂျာဗက်ရေကောက်ပဲနောက်ပိုင်းကာလတွေမှာပုံပြီးထင်ရှားဖြစ်လာဆိုတာတွေ့တာပါပြောချင်တာကပြည်တွင်းနိုင်ငံရဲ့အခြေအနေပေါ်မှာမူတည်ပြီးနိုင်ငံတကာဆက်ဆံရေးဆိုတာရှိတာပါအဲ့တော့ပြန်ကောက်ပြောရရင်တော့ပြည်တွင်းကလည်းအရေးကြီးပါတယ်ကျွန်တော်တို့ပြည်တွင်းရဲ့နိုင်ငံရေးအသေးကူးပြောင်းမှုဆိုတဲ့ဟာကိုကျွန်တော်တို့ကိုယ်တိုင်လက်ရှိမိပြီးတော့မှတွင်တွင်ကြီးအော်နေသေးကာလကလို့နိုင်ငံသားရဲ့သဘောထားကတော့အုပ်ချုပ်မှုတွေပဲကိုရိမ့်နေဦးမှာပဲဖြစ်တယ်ဒ
ပြည်တွင်းရဲ့အသေးကူးကြောင်းရေးကာလတွေဟာရှက်တန့်နေပြီပြည်တွင်းရဲ့အသေးကူးကြောင်းရေးတွေဟာတန်ရားဖြစ်စရာဖြစ်လာပြီပြီးတွင်းရဲ့ဒီမိုကရက်တစ်အသေးကူးကြောင်းရေးတွေပေါ်မှာကျွန်တော်တို့ပြောကြဆိုကြရရှိလာပြီဖြစ်ရှင်နိုင်ငံတကာရဲ့ချက်ချင်းအရေးဟာကျွန်တော်တို့ကပြောပါကြောက်ပါလိမ့်မယ်ဟုတ်ကဲ့ဦးဆိုင်လေးရဲ့သဘောထားကိုသိပြရဦးဆိုင်လေးတော့တိုင်းရင်းသားပါတီရဲ့အားလုံးကဘယ်လို
ဒီကတော့၄သုံးချက်ကိုပြင်ရမှာပေါ့နော်၄သုံးချက်မပြင်တဲ့နဲ့ဒီပြင်ခြေကအုပ်တွေကိုဆက်ပြီးပြင်ဖို့ဆိုတာဘယ်လိုမှမဖြစ်နိုင်ပါဘူးဒီနေရာမှာကျွန်တော်တခုတတိထားဖို့လိုပါတယ်ဒီအစိုးရတနည်းအားဖြင့်ဒီမတရားအာဏာရယူထားတဲ့အစိုးရနဲ့ဒီမိုကရေစီတိုက်ခိုက်ရန်အစုနဲ့ကတစ်ဖက်ဒါတစ်ခုပေါ့နော်နောက်တစ်ခုကဒီအာဏာရယူထားတဲ့အစိုးရနဲ့တိုင်းသားတွေရဲ့ဒါလည်းမဖြစ်နေတဲ မှားနေနေကြုံတွေ့ရပါလိမ့်မယ်။အတိုက်ခံဒီမိုကရေစီတိုက်ခံအင်အားစုတွေနဲ့ကြီးပဲအစိုးရကိုတိုက်လို့ရမယ်လို့ယူဆထားတယ်ဆိုရင်ဒီဥစ္စာဟာလုံးဝကိုမှားရင်းသွားပြီ။တိုင်းသားတွေထင်မတွေ့ရကြတယ်။ဒီတိုင်းကျတော့1949ကနေစပြီးဒီနေ့ထိဖြစ်နေတဲ့ပြဿနာကအကြီးဆုံးပြဿနာကတိုင်းသားနဲ့ဒီအုပ်ချုပ်သူညီငန်းသားကြားထဲမှာဖြစ်နေတဲ့ပြဿနာပါ။ဟုတ်ကဲ
့ပါခင်ဗျာ။ဟုတ်ကဲ့။
တိုင်းသားတွေရဲ့ပြဿနာဟာလည်းပဲတခြားသောပြည်သူလူထုတရားလုံးနဲ့သက်ဆိုင်ပါလေ။ဒါကြောင့်မို့လို့ဒီနှစ်ခုကိုကြွားကြွားကြားကြားမရှုမြင်ပဲနဲ့ဒီမိုကရေစီအားစုကြီးလက်ခံယုံနဲ့ပြည်တွင်းစစ်ကငြိမ်းသွားမှာမဟုတ်ဘူး။ငြင်းကြဲရရသွားမှာမဟုတ်ဘူး။ဒါကကိုကျွန်တော်ထက်မတွေ့တော့မှားပါပါလိမ့်မယ
်။ဟုတ်ကဲ့
။အဲ့ဒါမှလည်းပဲဒေသချက်ကိုပြင်ရင်တော့အလုံးအစင်ပြေသွားမယ်မဟုတ်တော့မှဒေသချက်ကိုပြင်ရင်တော့ဖြင့်တိုင်းသားတွေအားလည်းပဲဒီဘက်မှာပို့ပြီးတော့မှအားပြုလာလိမ့်မယ်။စိတ်ပါဝင်စားလာလိမ့်မယ်။နိုင်ငံရေးအချင်းချင်းတခုကကောင်းလာနိုင်လိမ့်မယ်လို့ညင်ပါတယ်
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်နောက်ဆုံးစက္ကန့်30ကျန်တာကျွန်တော်ချင်းနေကြီးဦးကြည်မြင့်ကိုရဲစော်နှုတ်ဖြည့်ဆည်းခြင်းပါတယ်1984ဖွဲ့စည်းပုံဆန္ဒခံယူပွဲတွေကမဲယုံမှုလုပ်ခဲ့တဲ့ပုဂ္ဂိုလ်တူကပြောပါတယ်2008ဖွဲ့စည်းပုံဟာ84ဖွဲ့စည်းပုံလောက်တော့အသုံးမချဘူးလို့ဆိုပါတယ်ဦးကြည်မြင့်15စက္ကန့်ပဲကျန်ပါတယ်ရဲစော်နှုတ်ဖြည့်ပေးပါဟုတ်ပါလားအဲ့ဒါအဲသဘော
တူပါတယ်ဗျာဒါမှမဟုတ်84ကိုလည်းမကြိုက်ပါဘူး
ဟုတ်ကဲ့ခင်ဗျာအထူးကျေးဇူးတင်ပါတယ်ပါဝင်ဆွေးနွေးကြတဲ့ပုဂ္ဂိုလ်တွေရောနားဆင်နေတော်တာရှင်တွေအားလုံးရောကျမ်းမာရှင်နိုင်ကြပါစေလို့ဆုတောင်းပါခင်ဗျာ
ထောက်လို့သူမဆုမွန်တဲ့အတူဦးကျော်စန္ဒရဲ့တိုက်ရိုက်လေးလိုင်းကိုနားဆင်ခဲ့ရတာပါရှင် VOA ရဲ့စနေနေ့ညပိုင်းအစီအစဉ်တွေမကြာခင်ပြီးဆုံးတော့မှာပါအခုကြန့်ရှိနေတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုမဆုမြတ်မွန်ကအကြေညာပေးပါမယ်ရှင်
ကင်းနီနိုင်ငံကိုမကြခင်ကပဲဒီမိသားစုနဲ့သွားခဲ့တဲ့အသက်2နှစ်အရွယ်မာလီနိုင်ငံကမိန်းကလေးတစ်ယောက်သေဆုံးသွားပါတယ်။အီဘိုလာရောဂါကြောင့်ဒီသေဆုံးသူဟာ9000နီးပါးရှိနေပြီးတော့ရောဂါကူးစက်နေသူ1000ကျော်သွားပြီလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကလည်းဒီကနေ့မှပဲထုတ်ပြန်ပါတယ်။တောက်ကြနေတော့ကဒီအီဘိုလာနဲ့မိန်းကလေးငယ်သေဆုံးသွားတဲ့အတွက်ဒါဟာမာလီနိုင်ငံမှာအီဘိုလာကြောင့်ပထမဆုံးသေဆုံးမှုဖြစ်ပါတယ်။အီရန်နိုင်ငံမှာသူ့ကိုအတင်းအဓမ္မပြုကျင့်ဖို့ကြိုးစားတယ်လို့ဆိုတဲ့အမျိုးသားတယောက်ကိုတတ်ခဲ့တဲ့အမှုနဲ့လွန်ခဲ့တဲ့9နှစ်ထဲကတေးတန်ချခံထားရတဲ့အမျိုးသမီးကိုဒီကနေ့စနေနေ့မှာပဲကြိုးပေးကွပ်မျက်လိုက်ပါတယ်။ရီယတ်ဂျာဘရီကိုကွပ်မျက်လိုက်တဲ့သတင်းကိုတော့ဒီအီရန်အစိုးရရဲ့ IRNA သတင်းအေဂျင်စီကထုတ်ပြန်ပါတယ်။ဂျာဘရီအပေါ်တေးတန်စီရင်ချက်ကိုလူ့အခွင့်အရေးအဖွဲ့တွေကဆိုင်းငံ့ထားဖို့အီရန်တရားရေးတာဝန်ရှိသူတွေကိုတောင်းဆိုနေတဲ့ကြားကပဲအခုလိုမျိုးကြိုးပေးကွပ်မျက်လိုက်တာဖြစ်ပါတယ်။စီးရီးယားနိုင်ငံကော်ဘာနီမြို့ကိုဒီအစ္စလာမစ်စတိတ်စစ်သွေးကြွတွေရဲ့လက်ထက်မကျအောင်လို့ကာကွယ်ဖို့စီးရီးယားကတ်စ်တပ်တွေနဲ့စီးရီးယားလွတ်မြောက်ရေးတပ်တွေပူးပေါင်းတိုက်ကြမယ်လို့တူရကီသမ္မတကပြောပါရယ်တိုက်ခိုက်ကြမယ့်တိုက်ခိုက်ရေးသမားသဘုံတွေကိုသူ့နိုင်ငံတွေကနေဖြတ်သွားခွင့်ပေးဖို့သဘောတူညီမှုရခဲ့တယ်လို့တူရကီသမ္မတကတောက်ကြနေတော့ကကြေညာခဲ့တာဖြစ်ပါတယ်တခါဒီမြောက်ကိုရီးယားနဲ့ကပ်နေတဲ့တောင်ကိုရီးယားနယ်စပ်မြို့တစ်ခုမှာတော့ဒေသခံတွေနဲ့ဒီမြောက်ကိုရီးယားအစိုးရဆန့်ကျင်ဝါဒဖြစ်တဲ့ဆာရွက်တွေမိုးပန်ပူပေါင်းတွေနဲ့လွတ်တင်မှုလုပ်နေသူတွေကြားမှခိုက်ရန်ဖြစ်ပွားခဲ့ပါတယ်ရှင်
။တရင်အချင်းချုပ်ကိုမဆုမြတ်မွန်ကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လို့ရေမှုကမဆုမွန်ဖြစ်ပြီးအင်ဂျင်နီယာကတော့ Curtis Bynum ဖြစ်ပါတယ်။ VOA American အတန်ရဲ့မနက်ပိုင်းအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်6နာရီခွဲနဲ့9နာရီထိလိုင်းဒိုမီတာ2430ရောကနေပြီးတော့ဖမ်းယူနားဆင်နိုင်ကြပါတယ်။ VOA ကိုနားဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်။တော်တော်ရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျွန်မနန်းလောပါ
This program has come to you from the Voice of America, Washington.